Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်အောက်တိုဘာလ19ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမုံပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇဝန်လိုက်ပါ။အင်္ဂါညအတွက်ထူးခြားတဲ့သတင်းတွေကတော့မနေ့ကဆက်လို့ပြန်လို့ပေးနေတဲ့အကျဉ်းသားတွေကတချို့ချက်ချင်းပြန်ဖန်ခံခဲ့ကြရပါတယ်။မြန်မာနိုင်ငံမှာစစ်ပွဲအကြတဲ့ဖြစ်အောင်နိုင်ငံသားတိုင်းပြည်တို့ကလုံနေတယ်လို့စစ်ကောင်စီဝန်ကြီးတူကပြောလိုက်ပါတယ်။ရင်းကိုတင်မောပေါ်ကပြစ်လိုက်တဲ့ပက်ထိန်ဒုံးကျည်ကိုမြောက်ကိုရီးယားကဆန်တက်ပြစ်လုခဲ့ပါတယ်။ဒီသတင်းတွေပါဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ဥတမောင်သားနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူစစ်ကောင်စီဘက်ကလူငယ်ချမ်းသာကွင်းနဲ့လူထောင်နဲ့ချီကိုပြန်ပြီးတော့လွှတ်ပေးနေတဲ့အထက်မှာအဲ့ဒီလွှတ်တဲ့လူတွေတချို့ထောင်ရှိမှပဲနောက်ထပ်စွဲချက်နဲ့ပြန်ပြီးတော့အဖမ်းခံနေရတဲ့အခြေအနေဖြစ်နေပါတယ်။
ကျန်ကတော့လွတ်တယ်မှာလွတ်ပေမဲ့အဲ့ရှိမှာပဲကျမနဲ့တော့မတွေ့လိုက်ရဘူးလေဆက်တိုးခေါ်သွားကြတာအဲ့တောင်ရှိမှာပဲခေါ်ရခေါ်သွားဒီလခုနှစ်ရနေရလေဆက်တိုးမှုဆိုပြီးတော့မှအဲ့ရနဲ့ခေါ်သွားတာတက်တက်ရောက်ပေါ့
ပြန်ဖန်းခံရသူရဲ့ဇနီးပြောပြပေးခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ဒီကနေ့မှာတော့ဒုတိယနေ့အဖြစ်နဲ့ဆက်ပြီးတော့လွှတ်ပေးနေပါတယ်ဒီထဲမှာသတင်းသမားတချို့နဲ့တက်ကြွလှုပ်ရှားသူတွေပါဝင်ပါတယ်ဒီပတ်ထွက်ခွာမဲ့အလုတ်ကိုင်းနိုင်ငံကူးစာအုပ်ကိုင်းဆောင်သူတွေဟာတင်းကျပ်ခံထားရလို့လေစိတ်ကနေပြန်လှည့်နေရပါတယ်မကွေးတိုင်းကဆေးပြေးဒုက္ခတွေကတော့မိုးများရေကြီးတံကိုခံနေရပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဟိုဇော်ဝင်းလိုင်နဲ့ဦးတမောင်တန်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖမ်းဆီးတိုက်ခင်းခံထားရသူတွေရဲ့ထောင်ထဲချတဲ့အကျဉ်းသားတွေကိုမနေ့အောက်တိုဘာ17ရက်နေ့ကစလို့ပြန်လွတ်ပေးနေတာမှာပြန်လွတ်လာတဲ့သူတချို့အကျဉ်းသားတွေကိုထောင်ပိုးဝတွင်ပဲပြန်လည်ဖမ်းဆီးတာတွေရှိနေပါတယ်။မန္တလေးတိုင်းမထီလာမြို့အကျဉ်းထောင်ကမနေ့ညနေပိုင်းကပြန်လွတ်ပေးလိုက်တဲ့အကျဉ်းသား34ဦးတွေက17ဦးကိုအချမ်းဖဲဥပဒေတွေအပါအဝင်တခြားအမှုတွေနဲ့ချက်ချင်းပြန်ဖမ်းလိုက်ပါတယ်။အဲဒီလိုဖမ်းခံရသူတွေထဲအနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမထီလာမြို့နယ်တိုင်းလွတ်တော်အမတ်ဦးလွင်မောင်မောင်နဲ့တခြားအနေဒီပါတီဝင်တချို့တို့ပါတယ်လို့အကျဉ်းသားတွေပြန်လွတ်လာမှာကိုထောင်ပြေမှာစောင့်နေကြတဲ့မိသားစုဝင်တွေကပြောပါတယ်။အလားတူပဲကရပြည်နယ်လွိုင်ကော်မြို့ထောင်မှာပုံမှန်ငါကကြီးနဲ့ဖန်စီထင်းသိမ်းခံထားရသူ20ကျော်ကိုမနေ့ကနဲ့ဒီကနေ့နေ့ရက်ဆက်တိုက်ပြန်လွတ်ပေးနေတာမှာပြန်လွတ်ပေးဖို့စီရင်နေပါပြီးသူအကျဉ်းသား2ဦးကိုတော့ပုံမှန်905ကကြီးအပြင်တခြားအမှုတွေနဲ့ပါလွိုင်းကော်တရားရုံးမှာအမှုရင်ဆိုင်နေရဆဲဖြစ်တာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့ပြန်လည်ထင်းသိမ်းလိုက်တယ်လို့အကျဉ်းသားတွေနဲ့နှိဆက်သူတွေကပြောပါတယ်အနာသိစီကောင်းဆောင်ဘ ෝජ ုံမူကြီးမေအောင်လိုင်းကအကျဉ်းသားတွေကိုပြန်လွတ်ပေးမယ်လို့အောက်တိုဘာ17ရက်နေ့ကပြောဆိုပြီးမနေ့တနင်္လာနေ့ကစပြီးတော့နိုင်ငံတော်မှာရှိတဲ့အကျဉ်းထောင်အသီးသီးကထောင်ထဲချတဲ့အကျဉ်းသားတွေကိုပြန်လွတ်ပေးနေတာမှာအများစုဟာပုံမှန်905ကကြီးနဲ့ပုံမှန်905ခဝဲရိုးနဲ့ဖမ်းဆီးခံထားရသူတွေဖြစ်ပါတယ်။မနေ့တနင်္လာနေ့မှာအကျဉ်းသား1300ကျော်ကိုပြန်လွတ်ပေးလိုက်တဲ့အထက် NLD နဲ့နိုင်ငံရေးပါတီဝင်တွေတရင်တော့တွေအမှုပညာရှင်တွေနဲ့တခြားတက်ကြွလှရှားသူတွေပါဝင်ပါတယ်။ဒီကနေ့မှာလည်းရန်ကုန်အင်းစင်ထောင်နဲ့မန္တလေးဥပိုလ်ထောင်ပါဝင်နိုင်ငံတော်မှာရှိတဲ့အကျဉ်းထောင်အသီးသီးကနေယာနဲ့ချီတဲ့အကျဉ်းသားတွေကိုပြန်လွတ်ပေးနေပါတယ်။ဒီချိန်ထဲမှာလည်းကြားနာစစ်ဆေးဆဲပြစ်မှုဆိုင်ရာအမှုတွေကိုပိတ်သိမ်းခြင်းဆိုပြီးတရားစွဲဆိုခံရတဲ့သူ4320ရဲ့ကြားနာစစ်ဆေးဆဲအမှုတွေကိုပိတ်သိမ်းပေးခဲ့ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးအခြေတဲတွေဖြစ်ပေါ်လာအောင်နိုင်ငံခြားကြောတော့နောက်ခံနဲ့လှုပ်ဆောင်နေကြတယ်လို့စစ်ကောင်စီကခန့်ထားတဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးကပြောပါတယ်
။ What's very fast in the evidence is they trying to sabotage the banking sector in the country. So as you know,
ပထမချက်အနေနဲ့နိုင်ငံတွင်းကဘဏ်လုပ်ငန်းတွေပြည့်စည်အောင်သူတို့တွေလှုပ်ဆောင်ကြပါတယ်။ပြည်သူတွေဘဏ်တွေကနေငွေတွေထုတ်ယူကြရအောင်သူတို့လှုပ်ဆောင်ကြပါတယ်။နောက်ပြီးတော့ digital ငွေပေးချေမှုစနစ်ကိုအသုံးမပြုဘဲငွေသားနဲ့အယောင်းဝယ်ပြုတဲ့ဘက်ပြည်သူတွေလှည့်သွားအောင်လှုပ်ဆောင်ကြပါတယ်။သူကပြောသွားတာပါ။ Writer သတင်းဌာနနဲ့တီးခြားပြုလုပ်တဲ့ online interview မှာဝင်ရင်ဦးအောင်နိုင်ဦးကအဲ့ဒီလိုပြောကြလိုက်တာဖြစ်ပေမဲ့ဘယ်နိုင်ငံခြားတိုက်ပြည်တွေနဲ့အတိုက်ခံအင်အားစုတွေကနောက်ွယ်ကနေလုံနေကြတယ်ဆိုတာကိုတော့အတိအလင်းပြောမသွားပါဘူး။မြန်မာနိုင်ငံမှာ February 1ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ဒေါ်လာနဲ့ရှင်းလိုက်ရင်မြန်မာကျပ်ငွေတက်မှုကပြီးခဲ့တဲ့စက်တင်ဘာလအတွင်း60ရာခိုင်နှုန်းထိကျဆင်းသွားခဲ့ပါတယ်။မြန်မာကျပ်ငွေတည်ငြိမ်ဖို့အတွက်ဘိုးဘန်နေနဲ့စွမ်းကုန်စူးစမ်းဆောင်ရွက်နေတဲ့အကြောင်း စစ်ကောင်စီခံထားတဲ့ဘိုးဘန်တာဝန်ရှိသူတွေကပြောပေမဲ့ကြက်ဝင်တံမိုးအနည်းငယ်သာပြန်တက်ခဲ့ပြီးစစ်တပ်ကအာဏာမသိမ်းခင် NLD အစိုးရလက်ထက်မှာရှိခဲ့တဲ့ငွေလဲနှုန်းကိုပြန်မရောက်သေးပါဘူး။ဒါပြင်စစ်တပ်ကအာဏာမသိမ်းခင်မှာငွေကြေးဖောင်းပွားမှုနှုန်းတက်တပ်5တက်ရာခိုင်နှုန်းရှိခဲ့ရာကလက်ရှိငွေကြေးဖောင်းပွားမှုနှုန်းဟာ6တက်5တက်ရာခိုင်နှုန်းရှိနေပြီးနိုင်ငံခြားငွေနဲ့ဆက်ဆက်နေတဲ့လောင်စာဆီနဲ့အခြေခံစားတောက်ကိုပါဝင်ကုန်စည်နှုန်းတွေကတော့ငွေဖောင်းပွားမှုနှုန်းထက်မကအစများစွာသီးသီးသာသာကြီးတက်နေကြပါတယ
်။တရုတ်နဲ့ရုရှားတို့ကရစ်တက်တင်မောဆယ်စီးပါတဲ့အုပ်စုဟာဂျပန်နိုင်ငံရဲ့ပင်မကျွန်းစုကြီးနဲ့မြောက်ပိုင်းကျွန်းစုတစ်ခုဖြစ်တဲ့ဟိုကိုင်ဒိုကျွန်းစုအကြားကရေလက်ကြားကနေတင်းနယ်လေးမှာဖြတ်မောင်းသွားကြောင်းဂျပန်အစိုးရကပြောပါတယ်။အာရုရှားရဲ့ပစိဖိတ်ရစ်တက်တင်မောအုပ်စုကစစ်တင်မောတွေနဲ့ထောက်ပံ့ရေးရည်ရင်တွေအပါအဝင်တရုတ်နဲ့ရုရှားအကြားရစ်တက်ချင်းပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ရေးရည်ရွယ်ချက်နဲ့အောက်တိုဘာ14ရက်ကနေ18ရက်နေ့အထိဂျပန်ပင်လယ်ပင်အတွင်းမှာပူးတွဲဆင်ရေးလက်ကျင့်မှုတွေပြုလုပ်ခဲ့ကြတာပါ။ပင်လယ်ဂျပန်ပင်လယ်နဲ့ပစိဖိတ်သမုဒ္ဒရာကိုခြားထားတဲ့ဆူဂါရုရေကြားကိုဖြတ်ပြီးတရုတ်နဲ့ရုရှားဂျီတက်တင်မောတွေဖြတ်မောင်းသွားကြတယ်ဆိုတာကိုဂျပန်ဘက်ကပထမဆုံးအကြိမ်အခုလိုအတည်ပြုပြောကြတာဖြစ်ပါတယ်။ဒီရေလက်ကြားဟာနိုင်ငံတကာရေကြောင်းပိုင်နယ်အတွင်းမှာရှိနေတယ်ဆိုပေမဲ့လည်းအနီးနားအရှိတရုတ်ပင်လယ်ပင်အတွင်းမှာရှိတဲ့ကျွန်းစုတွေကိုတရုတ်နဲ့ဂျပန်အကြားပိုင်ဆိုင်မှုအငင်းပွားနေကြတာပါ။ဂျပန်နိုင်ငံဟာတစ်ဖက်မှာလည်းရုရှားနဲ့အဲ့ဒီဒေသမှာရေကြောင်းပိုင်ဆိုင်မှုအငင်းပွားမှုတွေရှိနေပါတယ်ခင်ဗျာ
။ရေလို့တင်မောကနေပြစ်လို့ရတဲ့ပဒိန်တက်ဒုံးကျည်နောက်တစ်စင်းကိုမြောက်ကိုရီးယားကထပ်မံဆန့်တက်ပြစ်လွတ်လိုက်တဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကဒီကနေ့ပြောပါတယ်။တောင်ပိုင်းဟန်မြောင်ကျည်နယ်စင်ပိုဒေသကနေမြောက်ကိုရီးယားဒေသစံတော်ချိန်မနက်7:18မိနစ်လောက်မှာတခုတည်းသောပဒိန်ဒုံးကိုဆန့်တက်ပြစ်လွတ်ခဲ့တာပါ။တောင်ကိုရီးယားကအလားတူဒုံးကျည်ကိုပြီးခဲ့တဲ့လကဆန့်တက်ပြစ်လွတ်ခဲ့ပြီးကမ္ဘာပေါ်မှာဒီလိုဒုံးကျည်မျိုးပြစ်လွတ်နိုင်တဲ့အထမမြောက်နိုင်ငံဖြစ်လာခဲ့ပါတယ်။လာမယ့်နှစ်ရက်မှာအာကာတာတဲကိုတောင်ကိုရီးယားကဒုံးပြန်ပြစ်လွတ်ဖို့လည်းစီစဉ်ထားပါတယ်။ဒီလိုချိန်တွေနဲ့ကြိုက်ပြီးမြောက်ကိုရီးယားကအခုလိုစမ်းသပ်လိုက်တာပါဒါအပြင်ဂျပန်တောင်ကိုရီးယားနဲ့အမေရိကန်ထောက်လှမ်းရေးအကြီးအကဲတွေတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာတွေ့ဆုံဆွေးနွေးနေတဲ့အချိန်မှာပဲအခုလိုစမ်းသပ်ပြစ်လွတ်လိုက်တာဖြစ်တယ်လို့တောင်ကိုရီးယားရဲ့ရောင်းထပ်သတင်းဌာနကဆိုပါတယ်တာဝေးပဲဖြစ်ဖြစ်တာတူပဲဖြစ်ဖြစ်ဒီလိုဒုံးကျည်မစမ်းသပ်ရလို့မြောက်ကိုရီးယားပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကတားမြစ်ထားပါတယ်ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার လက်နက်ကင်းရှင်းရေးကိုဥတီပြီးတောင်မြောက်ကိုရီးယားတင်းမာမှုလျှော့ချနိုင်ရေးအတွက်စစ်ဆက်ဆွေးနွေးပွဲတွေပြန်ဆောက်ဖို့တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကမြောက်ကိုရီးယားကိုအချိန်ချင်းကမ်းလှမ်းထားပါတယ်။ဒါပေမဲ့အဲ့ဒီလိုကမ်းလှမ်းတာကိုယုံကြည်နိုင်လောက်တဲ့လက်တွေ့ပြုမှုမရှိလို့ဆိုပြီးမြောက်ကိုရီးယားကပယ်ချထားပါတယ်ခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့တွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်ဒီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာCOVID-19 တက်တရလိုင်းတန်ခံရဆဲဖြစ်တဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းတက်ခွဲဆန်းသတ်မှုပေါင်း 19,624 ခုကိုပြုလုပ်ခဲ့တာမှာ 1,133 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိခဲ့တယ်လို့စစ်ကောင်စီကျန်းမာရေးဌာနက9နိုင်ငံမှာသတင်းထုတ်ပြန်ပါတယ်ဒီကနေ့အထိတရားဝင်အစည်းအရာပို့တွေ့သူစုစုပေါင်း 4,908 ဦးရှိသွားပြီဖြစ်ပါတယ်လွန်ခဲ့တဲ့24နှစ်အတွင်းသေဆုံးသူကတော့28ဦးရှိခဲ့တယ်လို့ဆိုပါတယ်ဒါကြောင့်အခုချိန်ထိမြန်မာနိုင်ငံမှာသေဆုံးသူစုစုပေါင်း 18,416 ဦးရှိသွားပြီဖြစ်ပါတယ်ဒါပေမဲ့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေနဲ့ပရဟိတလူမှုကွန်ရက်အသင်းတွေကတော့မြန်မာနိုင်ငံမှာအမှန်တကယ်ပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကထုတ်ပြန်တဲ့စင်းတဲ့ပိုများနိုင်ကြောင်းသုံးသပ်ပြောဆိုကြပါတယ်မြန်မာနိုင်ငံမှာကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုအသက်ပိုင်းခြားလိုက်ကျန်းမာရေးတာဝန်ရှိသူတွေကလှုပ်ဆောင်နေတာမှာအောက်တိုဘာ18ရက်နေ့ကစပြီးအသက်12နှစ်အထက်ကျောင်းသူကျောင်းသားတွေနဲ့အသက်45နှစ်အထက်ပြည်သူတွေကိုစတင်ထိုးပေးရမယ့်အကြောင်းကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်လက်ရှိမြန်မာနိုင်ငံမှာထိုးပေးနေတဲ့ကာကွယ်ဆေးအများစုဟာတရုတ်နိုင်ငံထုတ်ကာကွယ်ဆေးတွေဖြစ်ပြီးအိန္ဒိယနိုင်ငံကလည်းမြန်မာနိုင်ငံကိုလှူဒန်းရောင်းချတာတွေရှိနေပါတယ်ခင်ဗျာ
မော်ဒါနာနဲ့ Johnson & Johnson ထုတ် COVID ကာကွယ်ဆေးရရှိပြီးသူများအတွက်ထပ်တိုးကာကွယ်ဆေးတစ်လုံးပေးဖို့ American အစားအသောက်နဲ့ဆေးဝါးစစ်ဆေးရေးဌာန FDA ကထောက်ခံလိုက်သလိုမဟာဗျူဟာအသစ်တစ်ရက်ကိုလည်းကြေညာလိုက်ပါတယ် American မျိုးသားကျန်းမာရေးသုတေသနဌာနအင်္ဂလိပ်လိုအဖြစ် National Institute of Health NIH ရဲ့လေ့လာချက်တရအရအခုလိုသဘောတူလိုက်တာပါ Johnson & Johnson ကာကွယ်ဆေးရပြီးသူတွေကို Moderna ဆေးကာကွယ်ဆေးထပ်တိုးပေးလိုက်တဲ့အခါမှာသူတို့ရဲ့ခုခံအားက 86ဆတက်လာတာကိုလည်းအဲ့ဒီလိမ့်လာချက်မှာတွေ့ရှိရပါတယ်။ Pfizer ရပြီးသူကို Pfizer ကာကွယ်ဆေးထပ်တူပေးတဲ့အခါမှာ35ဆတက်ပြီး Johnson ရပြီးသူကို Johnson ကိုပဲထပ်ပေးတဲ့အခါမှာခုခံအား4ဆတက်တာကိုတွေ့ရပါတယ်။ဒီလိမ့်လာချက်ကိုတောက်ကြနေက FDA ကိုတင်ပြခဲ့တာပါ။ဒါကြောင့်ရောထွေးတဲ့မဟာဗျူဟာတစ်ယောက်ကိုလည်းစဉ်းစားဖို့ဒီလိမ့်လာချက်ပေါ်အခြေခံပြီး FDA ကအကြံပြုလိုက်တာဖြစ်ပါတယ်။ Pfizer ကာကွယ်COVID ကာကွယ်ဆေးအတွက်တတိယတလုံးကိုလူတချို့ထိုးပေးဖို့အမေရိကန်ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကသဘောတူပြီးဖြစ်ပါတယ်
။ကိုရိုနာဗိုင်းရပရောဂါပိုးစတင်ဖြစ်ပွားတဲ့မနေ့နှစ်ဆန်းပိုင်းကစလို့နယူးဇီလန်နိုင်ငံမှာဒီကနေ့ရောဂါပိုးကူးစက်မှုဟာအများဆုံးအဖြစ်စတင်ခဲ့ပါတယ်။ကူးစက်များဒယ်လ်တာမျိုးကွဲကြောင့်နိုင်ငံရဲ့အကြီးဆုံးအော့ကလန်မြို့မှာကူးစက်မှုအများဆုံးဖြစ်ခဲ့တာလို့ဆိုပါတယ်။ဒီကနေ့တရက်ထဲတွင်နယူးဇီလန်မှာကူးစက်သူ94ဦးရှိခဲ့တာမှာ89ဦးဟာအော့ကလန်မြို့ကလို့ဆိုပါတယ်နယူးဇီလန်မှာအခုချိန်ထိ COVID-19 ကူးစက်သူစုစုပေါင်း2099ဦးရှိခဲ့တာမှာသေဆုံးသူ28ဦးရှိပြီးတော့38ဦးကိုဆေးရုံတင်ထားရတယ်လို့ဆိုပါတယ်ဒါကြောင့်လည်းကာကွယ်ဆေးထိုးကြဖို့ဝန်ကြီးချုပ်ဂျာစင်ဒါအာဒန်ကပြည်သူတွေကိုတိုက်တွန်းပြောကြားလိုက်ပါတယ
် We need everyone who can be to be vaccinated if you are youngYou are sadly not invincible. 12 of our current hospitalizations.
ကာကွယ်ဆေးထိုးနိုင်တဲ့သူတိုင်းကာကွယ်ဆေးထိုးကြဖို့လိုအပ်ပါတယ်။အသက်ငယ်တဲ့သူတွေဟာလည်းရောဂါပိုးကူးစက်ခံရနိုင်ပါတယ်။ COVID-19 နဲ့ဆေးရုံတက်ကူးသခံရမှုသူတွေဟာ12ဦးဟာအသက်40ဒီကမှာအသက်39နှစ်အောက်တွေဖြစ်ပါတယ်။အားလုံးဝိုင်းဝန်းလှုပ်ဆောင်ကြပါလို့ဝန်ကြီးချုပ်ကပြောသားတာပါ။ဒီတော့တွင်မှာပဲ COVID ကာကွယ်ဆေးအပြည့်အဝထိုးထားပြီးစင်ကာပူနိုင်ငံကိုလာကြမဲ့အမေရိကန်၊ကနေဒါ၊ဗြိတိန်ဒိမတ်ပြင်သစ်အီတလီစပိန်နဲ့နယ်သာလန်နိုင်ငံတွေကခီးသွားတွေကွာရင်တင်းဝင်စရာမလိုတော့ဘူးလို့စင်ကာပူအစိုးရကပြောပါတယ်ခင်ဗျာ
လူခွေရေးချိုးဖောက်မှုတွေကြောင့်အနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူထားတာကိုခံနေရတဲ့သူကိုတိဘက်ရဲ့ကွန်မြူနတီပါတီအကြီးအကဲအသစ်ဖြစ်တရုတ်ကခန့်လိုက်ပါတယ်တရုတ်ပြည်နယ်အနောက်မြောက်ပိုင်းရှန်ကျန်းပြည်နယ်ကမွတ်စလင်ဥဂါလူနည်းစုတိုင်းသားတွေပေါ်နှိမ်နင်းခဲ့ရမှာလူခွေရေးချိုးဖောက်ခဲ့ကြတာကြောင့်အမေရိကန်ယူရောပသမဂ္ဂဗြိတိန်နဲ့ကနေဒါတို့ကတရုတ်ကွန်မြူနတီပါတီတာဝန်ရှိသူတော်တော်များများကိုပိတ်ဆို့အရေးယူထားခဲ့တာပါ။ဝမ်ဂျွန်ဆန်ဟာအဲ့ဒီလိုအရေးယူခံထားတဲ့လူတွေကတယောက်ဖြစ်ပါတယ်။အသက်58နှစ်ရှိပြီဖြစ်တဲ့ဝမ်ဟာရှင်ချမ်းပြည်နယ်ကကွန်မြူနတီပါတီရဲ့ဒုတိယအတွေ့အမူလည်းဖြစ်သလိုလုံခြုံရေးတာဝန်ကလည်းဖြစ်ပါတယ်။ဥကာလူမျိုးသန်းတော်ဟာစခန်းသွင်းခံထားရစေရှိနေတယ်လို့လူခွေရေးစော်အောစီယုံသူတွေကဆိုကြပါတယ်ခင်ဗျာ။
အော်တိုဘားလာ19ရက်အင်္ဂါညရဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဥတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်သတင်းကျုပ်ကာလမှာလူငင်းချမ်းသာကွင်းနဲ့စစ်ကောင်စီဘက်ကအကျဉ်းသားတွေကိုပြန်လွတ်ပေးနေချိန်မှာပဲပြန်လွတ်လာပြီးကမှတခြားပုံမှန်တွေကြောင့်ပြန်ပြီးတော့အဖမ်းဆီးခံရသူတွေလည်းရှိနေပါတယ်။မနေ့အောက်တိုဘာလ18ရက်နေ့တုန်းကမိထီလာအကျဉ်းထောင်ကနေပြန်ပြီးတော့လွတ်လာတဲ့သူ43ယောက်ထဲက11ယောက်အကျဉ်းထောင်ရှိမှာပဲသူတို့ကိုနောက်ထပ်ဆွဲဆိုခံထားရတဲ့ပုံမှန်တွေနဲ့ပြန်ပြီးတော့ဖမ်းဆီးခံရတယ်လို့မိသားစုဝင်တွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံ VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်
။သတင်းကျုပ်အထိမ်းမှတ်လူငယ်သက်သာခွင့်နဲ့ပြစ်ဒဏ်ကျနေသူတွေနဲ့အမှုရင်ဆိုင်ဆဲဖမ်းဆီးခံရသူထောင်ကျော်ကိုအော်တိုဘားလ18ရက်နေ့ကစစ်ကောင်စီကပြန်လွတ်ပေးနေပါတယ်ဒီထဲမှာတက်မတော်ပြုတ်ကွဲအောင်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့ဖမ်းဆီးခံရသူတွေလည်းလွတ်လာကြပါတယ်ဒါပေမဲ့အဲ့ဒီလိုလွတ်လာသူတချို့အိမ်အောင်မပြန်ရခင်မှာပဲတခြားပုံမှန်တက်ထားတဲ့အမှုတွေနဲ့ပြန်ပြီးဖမ်းဆီးခံခဲ့ကြရပါတယ်မိထီလာချင်းထောင်ကနေမနေ့ကလွတ်မြောက်လာသူ40ကျော်တဲက11ဦးဟာထောင်ရှိမှာပဲပြန်ပြီးတော့ဖမ်းဆီးခံရတယ်ဆိုပြီးမိသားစုဝင်တွေက VOA ကိုပြောပါတယ်ဖမ်းဆီးခံရသူတွေကတယောက်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မိထီလာဖျံအတွင်းရင်မူကိုတက်မမောင်ဖြစ်ပါတယ်905ကကြီးအမှုအတွက်လွတ်လာပြီမဲ့တခြားအမှုအတွက်ပြန်ဖမ်းခံခဲ့ရပုံကိုဇနီးဖြစ်သူကအခုလိုပြောပြပါတယ
်တင်ကတော့လွတ်တယ်မှာလွတ်ပေမဲ့အဲ့ရှိမှာပဲကျမနဲ့တော့မတွေ့လိုက်ရဘူးလေချက်ချင်းခေါ်သွားကြတာဟုတ်တယ်တောင်းရှိမှာပဲခေါ်ရခေါ်သွားသူကစားတော့ငါတော့မှတနည်းလေသူစားပြီးတော့ဒီလောက်ပဲ23ရက်နေပါတော့အစားတော့ချားလိုက်တော့တနည်းကိုနောက်နေလို့ဆိုပြီးတော့နောက်ထပ်ထပ်တိုးနှစ်နှစ်ကထပ်ချသေးတယ်အခုပြန်သွားပြန်ခေါ်သွားတဲ့အချိန်မှာ7ယောက်ထဲမှာကမင်းကြီးတယောက်လည်းပါသွားတယ
်စစ်တပ်အာဏာသိမ်းလိုက်ချိန်မှာကိုတက်မမောင်ကိုပုံမှန်905ကကြီးနဲ့တရားစွဲခဲ့ပါတယ်အစပိုင်းမှာသူတိမ်းရှောင်နေခဲ့ပြီးမဲ့အေပီလမှာဖမ်းမိပြီးထောင်တစ်နှစ်ချခံခဲ့ရပါတယ်နောက်ပိုင်းမှာထောင်နှစ်နှစ်ထပ်တိုးထောင်ချခဲ့ပါတယ်အော်တိုဘာလအစောပိုင်းတုန်းကတော့နောက်ထပ်ပုံမှန်တစ်ခုထပ်တိုးတရားစွဲခံခဲ့ရတာပါမိသားစုကတော့လက်နက်မှုလို့ပြောပေမဲ့အတိအကျဘာပုံမှန်လဲဆိုတာကိုတော့မသိကြပါဘူး အခုလိုပြန်လွတ်လာပြီးမှပြန်ဖန်းခံရတာဘယ်ကိုခေါ်သွားသလဲဆိုတာကိုတော့မိသားစုကမသိရသေးပါဘူ
းဒီလိုပဲတဲ့ကိုတက်မမောင်းလို့စဉ်းပါတယ်လို့ပြောတယ်တဲ့အားတော့လေကောင်းတာဘောလို့ဆိုပြီးနေလိုက်တာနေလိုက်တော့ညနေခင်းပိုင်းပေါ့နော်ဒီမအိမ်မှာဟိုလေကျူရှင်ပြရတာဟိုကလေးတွေစာတင်ပြီးတော့လမ်းစာတာဒီလိုလိုပဲဆက်မတော်တော်လာအောင်နဲ့ထောင်ပေါက်ရောက်နေပြီတဲ့ဆိုတော့တော့လေဆက်ချင်းသွားတာပဲဟောတော့မှတ်မိတော့ပါဘူ
း
တော့လေမင်းကနှံ့တယ်ရေစခန်းနေလဲနှံ့တယ်မတွေ့ရအောင
်မိထီလာမျိုးကပဲရကန်းလုပ်ငန်းလုပ်ကင်နေတဲ့အသက်25နှစ်အရွယ်လူငယ်တဦးဖြစ်တဲ့ကိုတီရကျော်ဟာလည်းဆရာနာသိမ့်မှုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်ခဲ့လို့ပုံမှန်905ကကြီးနဲ့ထောင်ကျခဲ့ပါတယ်သူကလည်းမနေ့ကမိထီလာထောင်ကနေပြန်လွတ်ပေးခဲ့ပြီးမှထောင်ရှိမှာပဲပြန်ဖမ်းသွားတယ်ဆိုတာကိုသိရကြောင်းဖခင်ဖြစ်သူက VOA ကိုအခုလိုပြောပြပါတယ
်ကျွန်တော်ရတော့အဲ့ဒီကနေမှညင်အောင်မြင်တဲ့စကားလက်ဖိနဲ့ဆန်းခံတယ်ကြတော့အကျော်ကျွန်တော်ကျတော့ငိုရတာပေါ့ဝမ်းနေလို့ငိုရတာပေါ့အဲ့လိုကြီးတော့လွတ်ပြီးဆိုမှတော့အဲ့လိုမဖြစ်ပြင့်ဘူးကြီးဟိုအပြင်းမရောက်လို့လင်းငါးရဲ့ရှိလို့အကြောင်းကြီးပြန်ဖန်းတာတမျိုးကြီးအခုကခြေထဲတွေနဲ့ပြန်ဖန်းနေသလိုဒါဟိုသူတို့ပြစ်တဲ့အောင်လေခံယူကြည့်လေဒါဟိုလူငင်းချမ်းသာဝဲနဲ့ဒါလွတ်လိုက်တဲ့ဥစ္စာကိုအဲ့ခြေထဲတွေပြန်လက်ရိတ်ကဖန်းနေတော့အဲ့လိုတော့မဖြစ်ပြင့်ဘူးပေါ့ဗျာ
အော်တိုဘာလာ၁၈ရက်နေ့ကအချင်းတောင်ကနေပြန်လွတ်လာသူတွေအနေနဲ့လဲစိတ်မလုံးမကြုံဖြစ်နေရပြီးကိုယ့်အိမ်မှာတော့မအိပ်နိုင်ပဲတိမ်းရှောင်နေရသူတွေလည်းရှိနေတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားမိသားစုဝင်တွေကပြောပါတယ်တချို့မိသားစုဝင်တွေရဲ့နေအိမ်တွေကိုညဘက်တွေမှာဝင်ရောက်စစ်ဆေးခံရတာတွေရှိနေတယ်လို့လည်းသတင်းတချို့ထွက်ပေါ်နေပါတယ်နိုင်ငံတကာဖိအားတွေရင်ဆိုင်နေရတဲ့စစ်ကောင်စီကဆီယနာတိုင်းမှုကိုစန့်ကျင်လို့ဖမ်းဆီးပြစ်ဒဏ်ကျနေသူ1300ကျော်ကိုနောက်တစ်ကြိမ်ပြစ်မှုထပ်မံကျူးလို့ရင်အဲ့ဒီပြစ်ဒဏ်အပြင်ယခုကြံရှိနေတဲ့ပြစ်ဒဏ်တို့နဲ့ပေါင်းပြီးကြားခံရမယ်ဆိုတဲ့ကန့်သတ်ချက်နဲ့လူငယ်ချမ်းသာခွင့်ပြုလိုက်တယ်လို့တရားရင်ဆိုင်နေရသူ4000ကျော်ကိုလည်းအမှုတွေပိတ်သိမ်းပေးခဲ့ပါတယ်ရှင်
။ဒါကတော့ပြန်လွတ်လာပြီးတော့မှထောင်ရှိမှာပဲအဖမ်းခံရသူတချို့ရဲ့အကြောင်းမအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒုတိယနေ့အဖြစ်နဲ့စစ်ကောင်စီဘက်ကနေထောင်ကနေလွှတ်ပေးနေလို့လွမြောက်လာသူတွေထဲမှာဘသူတွေပါတယ်ဆိုတဲ့အကြောင်းကိုဆက်ပြီးပြောပြပေးပါမယ်။စစ်တပ်အာဏာသိမ်းတဲ့ပေါ်မှာစန့်ကျင်လို့ဖမ်းဆီးထောင်ချခံထားရသူထောင်နဲ့ချီကိုစစ်ကောင်စီဘက်ကလူငယ်ချမ်းသာကွင်းနဲ့ဒုတိယနေ့အဖြစ်နဲ့ပြန်ပြီးတော့လွှတ်ပေးပါတယ်။ဒီလွှတ်ပေးတဲ့အထက်မှာသတင်းသမားတချို့နဲ့တက်ကြွလှုပ်ရှားသူចောင်းသားလူငယ်တချို့ဒီကနေ့အောက်တိုဘာလ19ရက်မှာပြန်လွတ်လာပါတယ်။ပြန်လွတ်လာသူတော်တော်များများကတော့လူသာလွတ်လာပြီမဲ့စိတ်မလွတ်လပ်ပါဘူးလို့ပြောပါတယ်။ဘာကြောင့်မလဲ။ရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
သတင်းကျုပ်ထိမ့်မဲ့အဖြစ်လူငင်းချမ်းသာကွင်းနဲ့စစ်ကောင်စီကဒီကနေ့အောက်တိုဘာလ19ရက်နေ့မှာလဲထောင်ချဖမ်းဆီးထားတဲ့သူတွေကိုဒုတိယနေ့အဖြစ်လွှတ်ပေးနေပါတယ်။ဒီကနေ့မှာတော့ဆက်နာသိမ်းပြီးတဲ့နောက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းသမား10ယောက်နေပါနဲ့လူငယ်တက်ကြွလှုပ်ရှားသူတို့ပြန်လွတ်လာတာကို VOA ကအတည်ပြုနိုင်ပါတယ်။ဒီကနေ့ပြန်လွတ်လာသူတယောက်ဖြစ်တဲ့တန်လင်းတိုင်းသတင်းဌာနအက်ဒီတာချုပ်လည်းဖြစ်စာရေးဆရာမတဦးလည်းဖြစ်တဲ့မတ်တူတူသာကသူလွမြောက်လာတာကိုအခုလိုပြောပြပါဗျာ။
ကျွန်တော်ထင်တာကကျွန်တော်တို့ကအချုပ်မို့လို့ထင်တယ်ဘာမှလက်မှတ်တွေပါမပေါ်ဘူးဒီတိုင်းနဲ့ခေါ်ရအဲကျမတို့ကတော့လွတ်လာပြီပေါ့နော်လွတ်လာပြီဆိုတော့တချို့ကြံခဲ့သေးတယ်တန်ခဲ့သေးတယ်ဆိုတော့ဘာမှဟိုသူတို့နိုင်ငံတော်ကကြေညာတဲ့အဲဒီပြစ်မှုပါညာတွေမပါဘဲနဲ့ဟိုမလွတ်ဘဲနဲ့ကြံခဲ့တဲ့တချို့ငွေချင်းတွေညီမလေးတွေခလေးတွေပေါ့နော်ကြံခဲ့သေးတယ်ပေါ့နော်သူတို့တွေကိုလည်းအဲ့လိုမျိုးစိတ်ထားစစ်စစ်ပြီးတော့အများဆုံးပြန်လွတ်ပေးသေးတယ်
ဧပြီလ24ရက်နေ့ကတန်လင်းမြို့နေအိမ်မှာမတ်တူတူသားကိုလာဖမ်းတဲ့အချိန်တားဖြစ်သူမောင်ညံလူသက်မောင်ဖြစ်သူကိုရဲနောင်နဲ့တားရဲ့တငယ်ချင်းမောင်တီဟထွန်းတို့လည်းအဖမ်းခံခဲ့ကြပါတယ်။သူတို့တွေအားလုံးလည်းပြန်လွတ်လာကြပါတယ်။တနင်္ဂနွေလုံးမှာရှိတဲ့အချင်းထောင်တွေကနေပြန်လွတ်ကြသူတွေထဲမှာမတ်တူတူသားအပါအဝင်လောလောဆယ်တိရသလောက်သတင်းသမား6ယောက်ကျော်ဒီကနေ့လွတ်လာတာပါ။ဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြသတင်းယူနေကြတဲ့အချိန်ဖမ်းဆီးခံရပြီးတမတော်ပြိုကွဲအောင်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့တရားစွဲခံရတဲ့မြကြီးနာသတင်းကြာနဲ့74 media ကချင် wave စတဲ့ကချင်သတင်း media တွေကသတင်းတောက်စုစုပေါင်း9ယောက်နဲ့တန်ပြူစီရဲ့ရင်းနှံချောင်းဘက်ကသတင်းသမား2ယောက်လည်းဒီကနေ့လွတ်လာပါတယ်။မနေ့ကပြန်လွတ်လာတဲ့သတင်းသမားတွေနဲ့ဆိုရင်တော့စုစုပေါင်း13ယောက်ထက်မနည်းရှိပါတယ်။သတင်းသမားတွေအပြင်တက်ကြွလှုပ်ရှားသူတာကတာចောင်းသားလူငယ်တို့လည်းရန်ကုန်အင်းစိန်အချင်းထောင်ကနေဒီကနေ့ပြန်လွတ်လာပါတယ်။လက်ရှိအချိန်ထိစုံစမ်းသိရသလောက်တာကတာចောင်းသား၄ဦးထက်မနည်းပြန်လွတ်လာတယ်လို့တာကတာចောင်းသားခေါင်းဆောင်တို့ဖြစ်တဲ့ကိုပိုင်ရဲသူက VOA ကိုအတည်ပြုပြောပါတယ်
ဟိုချုံအောင်နေနေလွတ်လာတဲ့အပေါ်တော့ဝမ်းသာတယ်ဒါပေမဲ့ဟိုတော့ဒီကိစ္စနဲ့ပတ်သက်လို့ဘုသူ့ကမှကျေးဇူးတင်ခြင်းကျေးဇူးခံခြင်းလောကမရှိဘူးဘာလို့ဆိုတော့ကျွန်တော်တို့ငကူရှိပြီးသားအရာကိုကျွန်တော်တို့ပြန်ရတဲ့ကိစ္စဟိုဘုသူ့ကမှဟိုကျေးဇူးတင်စရာမလိုဘူးပေါ့
လူငယ်ချမ်းသာခွင့်ပေးတဲ့အမိမာကို အချုပ်အနှောင်မကင်းဘူးလို့နိုင်ငံရေးအကျဉ်းသားတွေရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့တယောက်ကအခုလိုပြောပါတယ်
။ဒါဒီအမိတ်များတော့လွတ်လဲလွတ်လိုက်တာနဲ့လေဆောင်မှုကစီမာတယ်ပြန်ပြီးတော့သက်ဆိုင်ရေးတဲ့ဘုတ်စခန်းကြီးကဖမ်းပြီးတော့နောက်ထပ်အခြားမှုတမှုနဲ့ဆရာဖွဲ့တာတွေလည်းကျွန်တော်ကြားနေရတယ်ပေါ့နော်။ဒါတွေကဟိုချက်ချင်းပေါ့လွတ်ရင်းနဲ့ချက်ချင်းဖြစ်နေတဲ့ဖြစ်ဖြစ်ဒီဖြစ်ပြတဲ့ဒီလွတ်လာတဲ့လူတွေစိတ်ထဲမှာတော့ခုနပြောဆိုမတက်မတာပေါ့နော်မတက်မတာဆိုရင်တော့ကဖြစ်ရတာပေါ့မိသားစုတွေလည်းအတလားတူပဲဒါကရခိုင်နှုန်းကဒီပြည်တယ်လို့မင်းမျိုးပြီးခဲ့တာနဲ့မတူတဲ့ပုံစံဖြစ်နေတာ
စုဘူးဆန္ဒပြမှုတွေကြောင့်ပြည်တယ်ကြားခံနေရသူ1316ယောက်ကိုနောက်တစ်ချိန်ပြည်မှုထက်မှန်ကျူးလို့ရင်အဲ့ဒီပြည်တယ်အပြင်အခုကြံနေသေးတဲ့ပြည်တယ်တို့နဲ့ပါပေါင်းပြီးကြားခံရမယ်ဆိုတဲ့ကန့်သက်ချက်နဲ့လူငယ်ချမ်းသာခွင့်ပြုခဲ့တယ်လို့ဆန္ဒပြမှုတွေမှာပါဝင်ခဲ့တဲ့အတွက်တရားရုံးတည်တည်မှာအမှုရင်ဆိုင်နေရသူ4320ကိုလည်းချာနာစစ်ဆေးနေတဲ့အမှုတွေပိတ်သိမ်းပြီးအမှုကနေလွတ်ပေးမယ်လို့စစ်ကောင်စီကအောက်တိုဘာလ18ရက်တနင်္လာနေ့ကကြေညာထားပါတယ်။ရဇက်ကြီးပုံမှန်905ကကြီးနဲ့တရားစွဲခံထားရတဲ့အမှုပညာရှင်24ယောက်နဲ့လူသိများကြော်ကြားသူ10ယောက်ကိုလည်းလူငယ်ချမ်းသာခွင့်ပြုခဲ့ပါတယ်။ဒီလူငယ်ချမ်းသာခွင့်တွေနဲ့မနှက်ပြန်မှလည်းတချို့ပြန်ပြီးတော့လွတ်လာဖို့ရှိတယ်လို့ခန့်မှန်းရပါတယ်ရှင်။
မခင်ဖြူထွေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီအလုတ်လုတ်ဖို့ပြပထွက်ခွာသူတွေလေစိတ်မှာအခက်ကြုံနေရတဲ့အကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံမှာ PJ လို့ခေါ်တဲ့ Jot Passport အလုတ်ကိုင်း Passport နဲ့နိုင်ငံသားထွက်တဲ့သူတိုင်းဟာပြပအလုတ်ကိုင်းတက်သေးကန် OWIC Smart Card မပါဘူးဆိုရင်ပြပထွက်ခွာခွင့်မရှိတော့ပါဘူးအရင်တော့က MOU သဘောတူညီချက်နဲ့ပြပမှာအလုတ်လုတ်သွားလုတ်သူတွေရာလုတ်တဲ့ကတ်ကိုအခုချိန်မှာတော့ PJ passport ကိုင်သူတိုင်းပြရမယ်ဆိုပြီးတော့အောက်တိုဘာလ15ရက်နေ့ကလူဝင်မှုကြီးကြပ်ရေးကတတ်မှတ်လိုက်တာပါဒါကြောင့်မို့လို့လေရင်မော်တက်ခွင့်မရဘဲနဲ့လေစိတ်ကနေပြန်လာရသူတချို့ရှိနေပါတယ်ရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင
်မြန်မာနိုင်ငံမှာနိုင်ငံကူးလက်မှတ် passport အမျိုးအစားအမျိုးမျိုးရှိတဲ့ထဲက PJ လို့အများသိကြတဲ့ job passport ကိုင်ဆောင်သူတွေအနေနဲ့ပြပအလုပ်ကိုင်တက်သေးခံOWIC Smart Card ပြနိုင်မှာနိုင်ငံသားထွက်ခွင့်ရှိတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကသတ်မှတ်ချက်အသစ်ထုတ်ပြန်လိုက်ပါတယ်။အောက်တိုဘာ15ရက်ရက်စွဲနဲ့လူဝင်မှုကြီးကြပ်ရေးဌာနကထုတ်ပြန်ခဲ့ပြီး16ရက်နေ့မှာစတင်အကောင့်ထဲပေါ်ဆောင်ရွက်ခဲ့တာကြောင့်နိုင်ငံသားကိုထွက်ခွာမဲ့သူတချို့ပြပထွက်ခွင့်တားဆီးခံရပြီးလေစိတ်ကနေလှည့်ပြန်ခဲ့ကြရပါတယ်။ပြပအလုတ်ကိုင်းအလုတ်တဘာတက်တဲ့ခံကပြ OWIC ကိုအရင်ကအစိုးရအချင်းချင်း MOU လက်မှတ်ရေးထိုးထားတဲ့နိုင်ငံတွေစီအလုတ်သွားလုပ်သူတွေသာပြဖို့လိုအပ်တာဖြစ်ပေမဲ့အခုအခါမှာတော့ PJ Passport ကိုင်းသူဖဲသူမဆို OWIC Smart Card ပြမှာထွက်ခွာခွင့်ရမှာဖြစ်တဲ့အတွက်အားလုံးအတွက်ခက်ခဲကုန်တယ်လို့ရန်ကုန်အခြေဆိုင်ပြပခီးသွားအေဂျင်စီတစ်ခုကတာဝန်ရှိသူတဦးကပြောပါဗျာ
PJ သမားတွေဆိုလို့ရှိရင် OWIC ကပါမတော့ရမယ်ဆိုတာကအရင်တုန်းကကျမတို့တည်ထားတာကဂျပန်နဲ့ကိုရီးယားအဲဒီဒီဘက်နိုင်ငံ MOU ထိုးထားတဲ့အလုပ်သမားအလုပ်ကိုင်ရှာဖွေရေးအေဂျင်စီကဒါအဲ့ဒီနည်းပေါ့နော်အစိုးရနဲ့ဟိုဘက်ဒီဘက်ဆိုပြီး MOU ထိုးထားတဲ့အဲ့ဒီအစာချုပ်အရာလွတ်တဲ့အလုပ်သမားတွေတောင်းရင်ဒီကတ်လူပဲဆိုတာကျမတို့တည်ထားဘူးလေဟိုအရင်တုန်းကပေါ့နော်ဒီကြေဖြစ်ပြီးတော့ခုန OWIC ကမပါရင်တော့ထွက်လို့မရတော့ဘူးအဲ့ကောင်တွေဘလော့တဲ့တမောအဲ့ဥရရအခုမှ15ရက်နေ့ကစာထုတ်ပြီး16ရက်နေ့ကစာပြီးအရှင်းလောက်တာဖြစ်တယ်ဘယ်သူမှမသိထားတဲ့အကုန်လုံး block ထားရတာပေါ့ချက်ချင်းတော့ဘယ်သူမှအဆင်မပြေ
မြန်မာနိုင်ငံမှာတင်မောသားတွေចောင်းသားတွေအပန်းဖြေအလဲခီးထွက်သူတွေကလွဲလို့နိုင်ငံသားအလုတ်သွားလုံမဲ့သူတွေက PJ passport ကိုသာရှောက်ထားကိုင်ဆောင်ကြတာဖြစ်ပါတယ်တချို့ကလည်းပွဲစားတွေကတဆင့်ရှောက်ထားကြတာမို့ PJ passport ရထားသူတွေလည်းရှိပါတယ်အခုတော့ OWIC ကပ်ပြဖို့လိုတယ်လို့သတ်မှတ်လိုက်တဲ့အတွက်တော်တော်များများအခက်တွေ့နေကြပါတယ်။ဒီ smart card လုပ်ဖို့အတွက်နေပြည်တော်ကရုံကိုရှောက်လာတရမှာဖြစ်သလိုကပ်ရဖို့အလုပ်ခွင့်အကျိုး online သင်တန်းလည်းတက်ဖို့လိုပါတယ်။အဲ့ဒီလိုအစစ်အစစ်လိုအပ်ချက်တွေအပြင် smart card ရဖို့အချိန်ဘယ်လောက်လိုသလဲဆိုတာအတိအကျမသိနိုင်တဲ့အတွက်ပိုအခက်ခဲဖြစ်နေကြတယ်လို့ခီးသွွား agency တစ်ခုကပြောပါတယ်
။လူကလုပ်ခွင့်ရှိတယ်ဘလို့ဥပဒေရှိတယ်ဘာလဲဆိုတာပြည်သူလူထုကြားမှာဘယ်သူမှမသိဘူး။ဒါမှလည်းမသိဘူး။အကုန်လုံးကအခုနောက်လိုနေပြီးတော့အောက်သမားရုံကိုဖုန်းဆက်မိထားတဲ့ပြောင်းလည်းမတည်ဘူးဘယ်လိုလုပ်ရမလဲဆိုတဲ့ဥပဒေကလည်းသူတို့ကိုယ်တိုင်ကိုမေးလိုက်တော့သူတို့ရဲ့အဲ့ဒီဟိုနေရရုံကပြောတာကြတော့သူတို့ကိုယ်တိုင်တော့မတည်ဘူးကြည့
်ပြပကိုထွက်မဲ့အလုပ်သမားတွေကိုတရားမဝင်ပုဂ္ဂိုလ်အဖွဲ့အစည်းတွေကတရားမဝင်ပို့ဆောင်တာတွေမဖြစ်စေဖို့အတွက်နိုင်ငံတွင်းကမထွက်ခွာပြီးအပြည်ပြည်ဆိုင်ရာလေဆိပ်တွေမှာအလုပ်သမားဝင်ကြီးဌာနကထုတ်ပေးထားတဲ့တက်တန်းရှိတဲ့ပြပအလုပ်အကိုင်းအလုပ်သမားတက်ထေကကပြ OWIC ပါမပါစစ်ဆေးရမယ်မပါရထွက်ခွာခွင့်မပေးဖို့လူဝင်မှုကြီးကြပ်ရေးနဲ့တည်သူအင်အားဝင်ကြီးဌာနလူဝင်မှုကြီးကြပ်ရေးဦးစီးဌာနကအောက်တိုဘာ15ရက်နေ့ကထုတ်ပြန်တဲ့ညွှန်ကြားချက်မှာရေးသားထားပါတယ်။အဲ့ဒီညွှန်ကြားချက်ကိုမသိသူတော်တော်များများရှိနေကြတာဖြစ်ပါတယ်ရှင်။
ဒါကတော့ပြပထွက်ခွာပြီးတော့အလုံးလုံးမဲ့သူတို့ချို့လင်းစိတ်မှာအခက်ကြုံရတဲ့အကြောင်းအလိမ္မာပြောပြပေးခဲ့တာဖြစ်ပါလေရှင်။ဆက်ပြီးတော့မကွေးတိုင်းကစစ်ပြေးဒုက္ခတွေကြုံရတဲ့အခက်အခဲကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံအလဲပိုင်းမကွေးတိုင်းကနေရာတချို့မှာတော့ရက်ဇက်တိုက်မိုးရွာသွန်းနေတာကြောင့်တိုက်ပွဲလွတ်ရာကိုပုန်းခိုပြီးတော့တိမ်းရှောင်နေရသူတွေဟာထပ်ပြီးတော့ဒုက္ခတွေ့နေကြရပါတယ်။မြစ်သားမြစ်ဘေးမှာပုန်းခေါင်နေကြရတဲ့နှမ်းခါရွာကဒုက္ခတွေဟာမြစ်ရေတက်လာလို့ရေဘေးလွတ်ရာကိုထပ်ပြီးတော့ပြောင်းနေရပါတယ်။မိုးမီပြီးတော့ဖျားနာသူတွေလည်းရှိနေပါတယ်။အဲ့ဒီဘက်မှာမိုးကြီးနိုင်တယ်လို့မိုးစလာကလည်းပြောထားပါတယ်။ဒီအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့တဲ့ကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။မကွေးတိုင်းကနေရာတချို့မှာအခုရက်ပိုင်းမိုးကြီးနေတာကြောင့်စစ်ဘေးရှောင်နှမ်းခါဒေသခံတွေစစ်ဘေးအပြင်ရေဘေးပါကြုံနေရတာပါ။စစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြောင့်စက်တင်ဘာလထဲမှာတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ကနေမြေရှင်းလင်းပြီးရွာပြင်နားမှာတပ်ဆွဲထားတဲ့အတွက်နှမ်းခါဒေသခံတွေမြစ်တာမြစ်ဘေးမှာထွက်ပြေးပုန်းခိုနေကြရပါတယ်။အခုတော့မိုးရက်ဆက်ရွာပြီးမြစ်ရေတက်လာတဲ့အတွက်နောက်ထပ်ဘေးလွတ်ရာပြောင်းနေကြရတယ်လို့နှမ်းခါဒေသခံတူကပြောပါတယ်
။ခုကခေစစ်လေတွေနေပေါ့စစ်လေတွေနေလေတွေနေကဲ့နေကြရတယ်တချို့ကပြည်စည်းတွေပါတယ်ပေါ့တချို့ကြောင့်လည်းကตัวพวกยีนเนยอกแกนาโยตะเกเรเนโอะอะลูมิติติจองเตเรเรเรโอะอะยะสุบ้องนี่จาระสิเดจะติชู่จังเลยว่าเต้โหว่าพวกเต้โหมยุสัตตาลีนี่อะลูมิลีเจนาดิติชู่จังเลยว่าเกยอกติโหยียอกนี่จาอีอะลูมิดิโหชีนี่ยะไดมากูอะแจมมายีมะก้องเนลูอะเลว่าสิติช่องนี่เทมาตอตอป้อนี่เดจะแจมมายีมะก้องเนลูตอญะเดยาตีดีเปียงนี่ไอ้มาว่าพวกยีมะตั่นตอกยีมะตั่นหมู่นี่จองโหลမျိုးအဖျားရတာဝင်ကြတယ်ကြာသူသုံးလာကနှစ်ယောက်ပဲရှိသေးတယ်သူတို့ခုတော်ရတောင်ထဲမှာသူတို့ကတော့ဟာပေါ့ကျက်မကြီးကအတင်လိုက်ကြည့်ပြီဆိုတော့ဖျားတဲ့တံကိုမခံနိုင်ကြဘူးရွာတောင်ရီကကျွန်တော်တို့ဟာဒီပေါ့တောင်းသွားရင်တောင်းကြရီတောက်ကြရတယ်များတယ်ဒီရီမတက်မှုတွေပါတာပေါ့
အိမ်တော်စုတထောင်ကျော်ရှိတဲ့နှန်းခါရွာကြီးမှာစတေမာလ10ရက်နဲ့13ရက်နေ့တွေကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်အကြားတိုက်ပွဲဖြစ်ခဲ့တာပါတိုက်ပွဲတွေဖြစ်ပြီးစစ်တပ်ကနယ်မြေရှင်းလင်းချိန်နေအိမ်40ကျော်မိလောင်ခဲ့ပါတယ်။အဲ့ဒီကလေးကနှမ်းခါရွာရဲ့လေးမိုင်ကွာမှာစစ်တပ်ကတပ်ဆွဲထားတာကြောင့်နှမ်းခါရွာသူရွာသားတွေနေရမပြန်ရဲကြဘဲအနီးအနားဘေးလွတ်ရာမှာပုန်းခိုနေကြရပါတယ်။ပုန်းခိုနေကြတဲ့ဒုက္ခသည်အိမ်တော်စု6ဝါကျော်လောက်ရှိပြီးအဲ့ဒီအထက်ကအိမ်တော်စု300လောက်အခုရေပြေးကြုံနေကြတာပါ။တောင်တုပ်ပင်လေတဲ့ဖြစ်ပေါ်တဲ့လေပွေလိုင်းတွေကြောင့်အခုလိုမြန်မာနိုင်ငံအလဲပိုင်းဒေသတွေအထိမိုးရွာသွန်းနေတာဖြစ်တယ်လို့မိုးလေဝသနဲ့ဇလားဗီရညွှန်ကြားမှုဦးစီးဌာနတာဝန်ရှိသူတူကပြောပါတယ်ရေပြေးလို့အောင်မိုးလေဝသဌာနရဲ့ထုတ်ပြန်ချက်တွေကိုနားဆွင့်ထားဖို့လေသူကအကြံပြုပါတယ
်ဒီချောင်းတွေမြောင်းတွေရေရှင်တာတော့ဒါကမိုးကြီးတကယ်တမ်းအများပဲဆိုတော့ဟိုများရင်ဒီဆက်ပဲတောင်ကျရင်ကြာတာဟုတ်လားတောင်ကျရင်များတယ်ဟိုဒီရှင်ကြီးကြီးရှင်ပါနောက်အဲ့ဘက်မှာလည်းဆယ်မြောင်းနေရများတာဆယ်ရီများတဲ့ခါကျတော့ဒီဆယ်မြောင်းနေရနေရကျော်တာလေးပေါ့အခုဘူးဘူးဟာလည်းတော့မိုးစက်တက်များလို့ရည်ကြီးရတယ်ပုံမှန်ဟိုကျွန်တော်တို့ဒီမိုးရင်းကာလတွေအရာကြီးချင်းချင်းတို့တခြားမြေကြီးချောင်းတွေရည်ကြီးတယ်လို့မျိုးတော့မဟုတ်ဘူးတော့မိုးစက်တက်များပါလို့ရည်ကြီးအခုတော့လည်းချွေးနေရာပြန်ကျသွားပြီဆိုတော့ကျားရမယ်ဒါပဲပြောပြောပါကျွန်တော်တို့မိုးများနိုင်တယ်လို့ပါကျွန်တော်ကြီးညာလာတာတွေရှိတယ်ဆိုတော့လည်းဘုရားတော်ကနေမှာလဲပြောနေတဲ့ခါကျတော့ဒါလေးသတိထားပြီးတော့ဟိုနေတော့နေထိုင်လောက်တိုင်းတော့ဒါအဆင်ပြေတော့လို့ရေကြီးတာတော့ဟိုတားလို့တော့မရဘူးဆိုတော့ကျူတင်ပြင်ဆင်မှုအနေနဲ့ကာဝယ်လို့တော့ရတယ်နော
်မိုးရွာသွန်းမှုကြောင့်မကွေးမြို့ပေါ်ကအနေအပိုင်းတွေမှာရေဝင်ခဲ့ပြီးမိုးသက်လေပြင်းတိုက်ခိုက်တာကြောင့်သမိုင်းဝင်စန္ဒကူးနတာကျောင်းတော်ရာစီဒီရဲ့စိန်ဖူးတော်ငှက်ညံ့နာတော်နဲ့အရန်စီဒီတွေမှာထိခိုက်မှုရှိခဲ့ပါတယ်အခုရပိုင်းမိုးစတက်ရွာသွန်းတာကြောင့်ပဲခူးတိုင်းမကွေးတိုင်းရန်ကုန်တိုင်းနဲ့အေရော်တီတိုင်းတို့မှာကျက်စီးဆုံးရှုံးမှုတချို့ရှိခဲ့တယ်လို့စစ်ကောင်စီပိုင်းသတင်းစာတွေမှာဖော်ပြထားပါတယ်ခင်ဗျာ
ကိုကြော်ကြော်သိမ်းပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့အတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American အသံရဲ့2022ခုနှစ်အောက်တိုဘာလ19ရက်နေ့အင်္ဂါညမြန်မာဘာသာအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ American ပြည်ထောင်စုရဲ့ပထမဆုံးလူမဲနိုင်ငံသားရေးဝန်ကြီးလက်ဖက်စစ်တပ်အကြီးအကဲအရာရှိကြီးတဦးလည်းဖြစ်တဲ့ Colin Powell ဟာ COVID-19 ကပ်ရောဂါကြောင့်နောက်ဆက်တွဲဝေဒနာတွေကိုခံစားခဲ့ရပြီးတော့မနေ့တုန်းကအသက်84နှစ်အရွယ်မှာကွယ်လွန်သွားပါတယ်။သူဟာ COVID-19 ကာကွယ်ဆေးအပြည့်အဝထိုးထားသူပါလို့မိသားစုက Facebook လူမှုကွန်ရက်မှာရေးပါတယ်။ချီးကျူးစရာကောင်းတဲ့မိသားစုကိုချစ်မြတ်နိုးရတဲ့သူတယောက်ခင်မွန်ကောင်းတယောက်မြီးတွေရဲ့အဖိုးကြီးမြတ်တဲ့အမေရိကန်နိုင်ငံသားတဦးကိုဆုံးရှုံးလိုက်ရတာပါလို့ကြံရစ်သူမိသားစုကသူ့အကြောင်းအမှတ်တရရေးသားပါတယ်။ Colin Powell ရဲ့တမိုင်းအမွေ VOA Pentagon သတင်းတောက် Colbert ရဲ့သတင်းလွှာကိုဦးသိန်းထိုက်ဦးပြောပြပေးပါရှင်။
Colin Powell ဟာလူအများလေးစားတဲ့ဗိုလ်ချုပ်တယောက်နိုင်ငံခေါင်းဆောင်တယောက်ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှာပထမဆုံးအစိုးရတာဝန်အကြီးအမားဆုံးတာဝန်ထမ်းဆောင်ခဲ့သူလူမဲတယောက်လည်းဖြစ်ပါတယ်။သမ္မတ Ronald Reagan လက်ထက်မှာအမျိုးသားချန်ပေးတာဝန်ယူခဲ့ပြီးသမ္မတ George H.W. Bush လက်ထက်မှာပူးတဲ့စီဦးစီးချုပ်များအကြီးအကဲတာဝန်ယူခဲ့ပါတယ်။နောက်သမ္မတ George W. Bush လက်ထက်မှာနိုင်ငံသားရေးဝန်ကြီးဖြစ်လာပါတယ်။အစိုးရအကြီးအကဲတာဝန်ကြီးတွေကိုသမ္မတ20အောက်စက်တိုက်တာဝန်ယူခဲ့သူပထမဆုံးလူမဲ့သူဖြစ်ပါတယ
်ကျွန်တော်ရုံးထဲမှာထိုင်နေတဲ့အချိန်အကြီးတန်းအရာရှိတချို့အခန်းထဲဝင်လာပြီးအခန်းတကားကိုပိတ်ပြီးမေးပါတယ်အခုမေးစရာရှိလို့ပါဒီရုံးမှာရှုပ်ထွေးနေတာတခုရှိလို့ပါတဲ့ကျွန်တော်ကလည်းဘာဖြစ်လို့လဲဘာအမှားယွင်းရှိလို့လဲမေးတော့သူကခမည်းကိုဘယ်လိုခေါ်ရမလဲဗိုလ်ချုပ်ကြီးလို့ခေါ်ရမလားနိုင်ငံသားရေးဝန်ကြီးလို့ခေါ်ရမလားတဲ့ကျွန်တော်ကတေးကြတာကတော့နိုင်ငံသားရေးဝန်ကြီးလို့ပဲခေါ်ไกဖြည်ပြီးပြီးဒိုက်ဆယ်ကထိုးတော့လို့ပြောလိုက်ပါတယ
် The passing of Colin Powell is the end of an era he
personified Colin Powell ဆုံးမသွားတာဟာခေတ်တစ်ခေတ်အဆုံးသတ်သွားတာပါဒီနိုင်ငံစစ်တပ်မှာအာဖဂန်ဝယ်ဘွားအမေရိကန်ရဲ့ကြိုးပမ်းမှုသူ့ရဲ့ကိုယ်ရေးကိုယ်တာထူးချွန်ပြောင်မြောက်မှုကြောင့်သမ္မတဟွန်အိုဘားမားလူမဲသမ္မတဖြစ်ဖို့လမ်းဖွင့်ပေးသလိုဖြစ်ခဲ့တာလို့တောင်ပြောကောင်းပြောနိုင်ပါလိမ့်မယ
်1996ခုနှစ်မှာ Powell ကပထမဆုံးလူမဲသမ္မတဖြစ်ဖို့သမ္မတရွေးကောက်ပွဲဝင်ပြိုင်ရေးစဉ်းစားခဲ့ပါတယ်။ဒါပေမဲ့သူ့ဇနီးကအာမပေးခဲ့ပါဘူး။အစွန်ရောက်တဲ့လူတွေလှုပ်ကြံတာကိုခံရနိုင်ချေစိုးရိမ်ပြီးဇနီးကအာမပေးခဲ့တာပါ။နောက်နှစ်ပိုင်းတွင်သမ္မတဟောင်းဘရက်ကိုဘာမှဝင်ပြေးရွေးခံတဲ့အချိန်သဘောထားပြောင်းပြောင်းနဲ့ Republican Party ဝင်တယောက်ဖြစ်တဲ့ Colin Powell ကသူ့ပါတီကခွဲထွက်ပြီးဘာမှကိုထောက်ခံခဲ့ပါတယ်။ပထမဆုံးလူမဲကာကွယ်ရေးဝန်ကြီးဖြစ်လာတဲ့ Lloyd Austin ကလည်း Colin Powell ဟာသူ့ရဲ့ရှေ့ဆောင်လမ်းပြစံထားရမယ်သူဖြစ်တယ်လို့မိတ်ဆွေကောင်းတယောက်ဖြစ်တယ်လို့ပြောပါလေ
။သူကကျွန်တော်ကိုအမြဲအချိန်ပေးပြောဆိုဆွေးနွေးခဲ့တဲ့သူဗျ။ခက်ခဲနေနေတဲ့ကိစ္စတွေမှာသူ့စီကျွန်တော်အမြဲတမ်းသွားတတ်ပါလေ။သူကအမြဲတမ်းအကြံကောင်းတွေပေးခဲ့တဲ့သူပါ။ကျွန်တော်သူ့ကိုတရိယာနေမှာပါဗျ။ကျွန်တော်နှလုံးသားမှာသူအမြဲရှိနေပါလေ
။ BNN စစ်ပွဲအတွင်းရဲဘော်ဖြစ်မှုထမ်းခဲ့တဲ့အချိန် Power ဒဏ်ရာနှစ်ချိန်ရခဲ့ဘူးပါလေ။သူရဲ့စီရေးတွေ့ကြုံတွေကပဲသမ္မတတွေဘယ်အချိန်မှစစ်တိုက်မယ်ဘယ်အချိန်မှမတိုက်ဘူးဆိုတာကိုအကြံပေးပုံဖော်စီခဲ့ပါတ
ယ်။ And I believe Secretary Powell's years as a soldier are what made him such an exception.
ငွေကြေးဝန်ကြီး Powell ဟာစစ်သားတယောက်ဘဝမှာရှိခဲ့တဲ့တွေ့ကြုံတွေကြောင့်ပဲတခြားသူတွေထက်ထူးခြားတဲ့အရေးအချင်းနဲ့တန်တမန်တယောက်ရဲ့တာဝန်တွေကိုထမ်းလိုက်ခဲ့တာလို့ကျွန်တော်ယုံကြည်ပါတယ်။စစ်နဲ့စီရေးလှုပ်ရှားမှုတွေကနောက်ဆုံးမဖြစ်နိုင်တဲ့အခြေအနေမှတုံးရမယ်ဆိုတာကိုသူကသိပါတယ်။
1990ခုနှစ်ကူဝိတ်ကနေအီရတ်တပ်တွေကိုချက်ချင်းမောင်းထုတ်ခဲ့တဲ့ပင်လယ်ကွေ့စစ်ပွဲမှာတိုက်ရင်အားလုံးရင်သုံးဖြည့်ရှင်းခဲ့တဲ့ပေါ်ပေါ်ဝဲကိုလူတွေကချီးကျူးခဲ့ကြပါတယ်။ဒါပေမဲ့လည်း2003ခုနှစ်ကကုလသမဂ္ဂလူကြိုရေးကောင်စီမှအီရတ်ကိုကျူးကျော်ဖို့ကိစ္စအငင်းပေါ်ပေါ်ရသူ့ရဲ့တင်ပြချက်နဲ့ပတ်သက်လို့တော့ဝေဖန်သူတွေပြစ်တင်ရှုံချခဲ့ကြပါတယ်။လူတွေစုလိုက်ပြုံလိုက်ဒေသတွေလက်နက်တွေအီရတ်မှာရှိနေပြီဆိုပြီးပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာဘယ်တော့မှအဲ့ဒီလက်နက်တွေကိုမတွေ့ခဲ့ကြပါဘူး His regime
have made no effort ဤရဲ့ပြုမှုဆောင်ရွက်ပုံတွေကိုကြည့်ရင်ဆာဒမ်ဟူစိန်နဲ့သူ့အုပ်ချုပ်ရေးအဖွဲ့ဟာနိုင်ငံတကာအတိုင်းအဝိုင်းကတောင်းဆိုနေတဲ့လက်နက်ဖြတ်သိမ်းပေးဖို့ကိုလိုက်လျောဖို့လုံးဝစူးစမ်းဆောင်ရွက်တာမတွေ့ရပါဘူး
That's probably the major blemish
ဒါကသူ့ရဲ့ဘဝမှတ်တမ်းတွေထဲမှာအဓိကဆုံးထင်းတစ်ခုဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့လည်းသူတယောက်တည်းမှားခဲ့တာတော့မဟုတ်ပါဘူး။ထောက်လိုင်းအတိုင်းဝိုင်းတစ်ခုလုံးမှားခဲ့တဲ့အမှားလို့တော့မှပြောနိုင်ပါတယ်။သူတို့မှာထောက်လိုင်းအေဂျင်စီ73ခုရှိပါတယ်။73ခုမှာ72ခုလုံးကအတူတူပဲပြောတယ်။လူတွေအစုလိုက်တည်ကြည်စီတဲ့လက်နက်တွေအိရတ်မှာရှိနေတယ်။ဒါကိုသူနားထောင်ပြီးတော့သဘောတူခဲ့တာ။အလုံးမှားခဲ့တဲ့အမှားပါ။အ
ိရတ်ကိစ္စသူပြောဆိုခဲ့တာတွေဟာသူတာဝန်ထမ်းခဲ့တဲ့ကာလအမဲဆက်တစ်ခုအဖြစ်Colin Powell ကိုယ်တိုင်နောက်ပိုင်းမှာဝန်ခံခဲ့ပါတယ်။ဒီကနေ့ Republican ရော Democrat Party ဝင်တွေရောအားလုံးသူ့ကိုလေးစားကြပါတယ်။တိုင်းပြည်အတွက်တာဝန်ကြီးခဲ့သူတူအဖြစ်တလေးတစားဂုဏ်ပြုသတ်မှတ်ကြပါတယ်ခင်ဗျာ
။ American ပြည်ထောင်စုရဲ့ပထမဆုံးလူမဲနိုင်ငံသားရေးဝန်ကြီး Colin Powell ရဲ့အမတ်တရသတင်းဆောင်မှာဥသိမ်းထိုင်ဦးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဘာလင်ကအမျိုးသမီးဗဟုပညာရှင်ရဲ့ပြတဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်။ဂျာမနီနိုင်ငံဘာလင်မြို့ကဗိုလ်ဖာကနီပြတိုက်ဟာအမျိုးသမီးဗဟုပညာရှင်လူးဝစ်စတုန်းရဲ့လက်ရာတွေကိုပြသဖို့အချိန်အတော်ကြာစီစဉ်ခဲ့ရပါတယ်။နာစီခေတ်အပါအဝင်ခေတ်အလိုက်ဘေးဖယ်ခြင်းခံရတဲ့အမျိုးသမီးတဦးရဲ့အမှုပညာကိုပြသထားဖို့ကြိုးပမ်းတာပါ။နာမည်မကြီးပေမဲ့ခေတ်ကိုမြင်တွေ့ရမယ့်သူမရဲ့အမှုပညာလက်ရာတွေအကြောင်းကိုအောင်မြတ်သူကတင်ဆက်ပေးထားပါတယ
်။ဒူနဲမျက်နှာအပ်ထားတဲ့ဗဟုရုပ်တစ်ခုပါ။ဂျာမန်အမျိုးသမီးဗဟုပညာရှင်လူးဝစ်စတမ်ရဲ့ပူဆွေးတော့ကလို့နာမည်ပေးထားတဲ့ဗဟုလက်ရာဖြစ်ပြီးဒုတိယကမ္ဘာစစ်ပြီးနှစ်နှစ်ကြာမှထုလုပ်ခဲ့တာပါ။နာဇီခေတ်မှာစတမ်ရဲ့အမှုပညာအလုပ်တွေပိတ်ပင်ခံခဲ့ရပြီးစစ်တွင်အကြီးကျယ်ပျက်စီးခဲ့ရတဲ့ဘာလင်မြို့ကသူမရဲ့တိုက်ခန်းလဲဘုံနဲ့ပျက်စီးခဲ့ရပါတယ်။ဒီပူဆွေးတော့က grief ဆိုတဲ့ဗဟုရုပ်ကိုထုလုပ်ရမှာဒီခံစားချက်တွေပါကောင်းပါခဲ့မှာပါ။ဘာလင်မြို့ရဲ့ဗာဘိုဂန်နီပြတိုက်က grief အပါအဝင်Storms ရဲ့အချားလက်ရာတွေကိုပြပွဲသစ်တကူဖြစ်ပြန်လည်ပြသချင်ခဲ့တာဖြစ်ပါတယ်။အမျိုးသမီးအမှုပညာရှင်တွေကိုမိမောင်းထိုးဖို့ရည်ရွယ်ပြီး Berlin Nature Gallery ကစီစဉ်ကျင်းပတာပါ။ပြတိုက်ညွှန်ကြားရေးမှူး Marion Becker ကတော့ Storms ရဲ့လက်ရာတွေကိုပြသဖို့အချိန်တော်တော်လေးပေးခဲ့ရတယ်လို့ဆိုပါတယ်
။ Wir haben uns mit Luise Storms über einige Jahre
Luise Storms နဲ့ပတ်သက်ပြီးကျမတို့နှစ်အတော်ကြာကြာအလုပ်တွေများခဲ့ပါတယ်။၂၀ရာစုရဲ့ဥရောပလက်ရာတွေထဲမှာသူ့လက်ရာတွေကအရေးပါတယ်လို့ထင်ပါတယ်။ကျမတို့မှာ1928ကနေသူတည်ဆုံးခဲ့တဲ့1988ခုနှစ်အထိသူ့ရဲ့လက်ရာကောင်းတွေရှိပါတယ
်။ Stumps ဟာဆယ်ကျော်သက်အရွယ်ကလေးကစပြီးတော့ဗဘူးစထုခဲ့ပေမဲ့အိမ်တော်နဲ့ကွဲပြီးနောက်ပိုင်းမှာအမှုပညာအလုပ်တွေကိုအပြည့်အဝလုပ်ခဲ့တာဖြစ်ပါတယ်။ဘာလင်မျိုးက American ကျောင်းတွေမှာလွတ်လပ်မှုနဲ့အသုံးချအမှုပညာအတန်းတွေကိုတက်ရောက်ခဲ့ပြီးနာမည်ကြီးတွေတော်တော်များနဲ့လည်းတွဲဖက်လုပ်ကန်ခဲ့ပါတယ်။ဒါပေမဲ့သူမနာမည်ရစမှာပဲဂျာမနီပြည်ကြီးကအဆက်ဆက်အရရာပြောင်းလဲသွားပါတယ်။ဟစ်တလာလက်ထက်နာဇီတွေအာဏာရလာပြီးစတမ်စ်လိုပညာရှင်တွေလွတ်လွတ်လပ်လပ်အမှုပညာဖန်တီးလို့မရတော့ပါဘူးစစ်ကတခါထပ်ပြစ်ပြန်တော့နောက်ထပ်ကန်ဆုံမုံမုံထတ်ကြပါတယ်1943မှာတော့သူမနေရဲ့တိုက်ခန်းဘုံကျဲခံခဲ့ရပါတယ
် Wir wissen dass die Zeit eine schwierige Zeit war 1932
1943ခုနှစ်မှာသူ့ရဲ့ခံကိုဘုံကျဲခံရပြီးအားလုံးဆုံးရှုံးခဲ့ရတာမို့အဲ့ဒီကာလာလောက်ကသူ့ရဲ့လက်ရာတွေကျမတို့တခုမှမရခဲ့ပါဘူး။ကန်ကောင်းကျင်တော့လက်ရာတချို့ကိုသူကမြေကြီးထဲမှာမြုပ်ထားခဲ့တာမို့နောက်ပိုင်းပြန်ပြီးတော့ဖော်ယူနိုင်ခဲ့ပါတယ
်။စစ်ကြီးပြီးတော့ stamps အလုပ်ပြန်စပါတယ်။ဒါပေမဲ့ပြဿနာတစ်ခါပြန်တက်ပါတယ်။စစ်ပြီးဂျာမနီကအမျိုးသမီးပညာရှင်တွေကိုဘေးဖယ်ထားပြီးအမျိုးသားတွေကိုပဲပွဲထုတ်ခဲ့တာပါ။ဒီလိုနဲ့ stamps ကိုလူတွေမေ့ပျောက်သွားခဲ့ကြပါတယ်။
Wenn wir 1945 nehmen, wo der
1945 ခုနှစ်ကိုအမှုပညာရှင်တွေလွတ်လွတ်လပ်လပ်ပြန်ပြီးလှုပ်လို့ရတဲ့နှစ်လို့ပြောရမယ်ဆိုရင်တော့သူဟာရေးပါတဲ့ကဏ္ဍမှာပါပါတယ်။1950ပြည်လွန်နှစ်တွေမှာလည်းအမျိုးသမီးပညာရှင်တွေကဂိုင်းများဂိုင်းနာမှာပဲရှိပါသေးတယ်။1980ပြည်လွန်နှစ်နောက်ပိုင်းလောက်ကျမှပဲအမျိုးသမီးပညာရှင်တွေပေါ်ပေါ်လွင်လွင်ဖြစ်လာတာပါ
။ Stumps ဟာအသက်88နှစ်အရွယ် 1988 ခုနှစ်မှာမော်တော်ဆိုင်ကယ်မတော်တဆဖြစ်ပြီးကွယ်လွန်ခဲ့ပါတယ်။နောက်မျိုးဆက်သစ်တွေကိုဒီလိုနာမည်ကြီးထိတ်တန့်ပညာရှင်တွေဘယ်လိုပေါ်ပေါက်လာသလဲဆိုတာကိုပြသဖို့သူ့ကိုပြန်လည်မွေးဖွားလိုက်ခြင်းအပြင်အခုပြပွဲကအားထုတ်ထားတာပါ။သူမဟာနာမည်တော့သိမရှိပေမဲ့သူမဖျက်သိမ်းခဲ့တဲ့ခက်ကသူမကိုထင်ရှားစေပါတယ်။သူမရဲ့လက်ရာတွေမှာအဲ့ဒီအခိုက်တန့်တွေကိုရှာဖွေတွေ့နိုင်ပါတယ်လို့ဘက်ကာကဆက်ပြီးပြောသွားပါတယ်။ Louis Stamps ရဲ့ဗဟုလက်ရာတွေကိုအောက်တိုဘာ14ကနေဇန်နဝါရီ18အထိပြသတော့မှာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်မြတ်သူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုမှာ Johnson & Johnson COVID-19 ကာကွယ်ဆေးထိုးထားတဲ့အသက် 18 နှစ်ကျော်တဲ့သူတိုင်းအားဖြည့်ကာကွယ်ဆေးနောက်တစ်လုံးထပ်ပြီးတော့ထိုးဖို့အမေရိကန်ပြည်ထောင်စုအစားအစာနဲ့ဆေးဝါးကုတ်ကဲရေးဌာန FDA ရဲ့အကြံပေးအဖွဲ့ကမကြာသေးခင်တုန်းကထောက်ခံလိုက်ပါတယ်ကာကွယ်ဆေးထိုးရင်းနဲ့လူမှုကျန်းမာရေးအရာ ကျင့်ဝတ်စည်းကမ်းတစ်ခုချမှတ်လိုက်တာဖြစ်ပေမဲ့လို့နိုင်ငံရေးအရာအခြေတင်ညှင်းခုံနေကြတဲ့အကြောင်းအရာလေးဆက်ဖြစ်နေပါတယ် VOA သတင်းတောက် Ashad Arabara Basati ရဲ့သတင်းလွှာကိုဦးသိန်းထိုင်ဦးပြောပြပေးပါရှင်
တလုံးနဲ့ထိုးရတဲ့ဂျွန်ဆန်ဂျွန်ဆန်ကိုဗစ် -19 ကာကွယ်ဆေးအတွက်အားဖြည့်ကာကွယ်ဆေးထိုးရေးကိစ္စကပြီးခဲ့တဲ့သတင်းပတ်ထဲမှာနောက်တစ်ဆင့်ပို့ပြီးတော့နှီးဆက်လာပါတယ်အမေရိကန်အစားအစာနဲ့ဆေးဝါးကုတ်ကဲရေးဌာန FDA ရဲ့ကြံပေးအဖွဲ့ကအားဖြည့်ကာကွယ်ဆေးထိုးရေးကိစ္စကိုတခဲနဲ့ထောက်ခံခဲ့ပါတယ်အခုတော့ FDA အဖွဲ့ကြီးတစ်ခုလုံးရဲ့တည်ပြုချက်ကိုစောင့်နေပါတယ် J&J လို့ခေါ်တဲ့ဂျွန်ဆန်ဂျွန်ဆန်ကာကွယ်ဆေးက Pfizer နဲ့ Moderna ကာကွယ်ဆေးတွေနဲ့စာရင်လူတွေကိုကိုဗစ်ရောဂါကကာကွယ်ပေးနိုင်တဲ့အားနည်းနေတဲ့အတွက်ဆိုရင်လည်းအကြောင်း FDA ကြံပေးအဖွဲ့ကပြောခဲ့ကြပါတယ်။တပ်တော်ဂျိုးဘိုက်တန်ရဲ့ကြံပေးအန်တိုနီဖောချီကအစ္စရေးနိုင်ငံကလာတဲ့ချက်လက်တွေကိုလေ့လာနေတဲ့ဆိုပြီး ABC ရုပ်သံ Face the Nation အစီအစဉ်ကိုပြောပါတယ်။ကာကွယ်ရေးဆိုင်ရာသုတေသနအချက်လက်တွေမှာအစ္စရေးကအမေရိကန်ပြည်ထောင်စုတဲ့အနည်းဆုံးတစ်လပိုစောတဲ့အတွက်အစ္စရေးကချက်လက်တွေကိုစောင့်ကြည့်နေတယ်လို့ပြောဆိုသွားတာပါ။
With the data that they're seeing about the waning of immunity as well as the advantage
ရောဂါခုခံနိုင်တဲ့ကိုခံဆွမ်းအားဆုပ်ယူကျဆင်းသွားတာနဲ့အရွယ်အပိုင်းခြားမတူတဲ့လူတွေကြားမှာအဖြစ်ကာကွယ်ဆေးကြောင့်ဘလို့အကျိုးကျေးဇူးတွေရနိုင်တယ်လဲဆိုတဲ့အချက်လက်တွေကိုသူတို့လေ့လာနေပါတယ်။ Israel ကနေရတဲ့အချက်လက်တွေအရအသက်ငယ်တဲ့သူတွေဥပမာအဖြစ်40နဲ့60ကျားလူတွေမှာအဖြစ်ကာကွယ်ဆေးထိုးခြင်းအဖြစ်အကျိုးအာဏိသင်ရှိတယ်ဆိုတာကိုတွေးနေရပါတယ
်။ကာကွယ်ဆေးနဲ့ပတ်သက်လို့လိုက်နာဖို့အကြံပြုချက်တွေအတိုင်းအမေရိကန်ပြည်ထောင်စုကပြင်ဆင်ပြောင်းလဲသွားမယ်လို့ဒေါက်တာဖောချီကပြောပါတယ်။အမေရိကန်ပြည်ထောင်စုတဝမ်းမှာဝန်ထမ်းတွေကိုဗစ်ကာကွယ်ဆေးထိုးဖို့မဖြစ်မနေစီကံသတ်မှတ်တဲ့ပုဂ္ဂလိကနဲ့အစိုးရလုပ်ငန်းဌာနတွေတိုးလာနေပါတယ်။ဒီလိုကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုတဲ့အမိန့်ကိုဝါရှင်တန်ပြည်နယ်ဘောရင်လေယာဉ်စက်ရုံကဝန်ထမ်းတွေလိုပဲကံွယ်ဆန္ဒပြနေသူတွေလည်းရှိနေပါတယ်။တက်ဆက်စ်ပြည်နယ် Republican အုပ်ချုပ်ရေးမှူး Greg Abbott ကဆိုရင်တပ်ဖက် Biden ရဲ့အ ਨੇ ဆုံးဝင်တန်းတရာရှိတဲ့လုပ်ငန်းခွင်တွေမှာကိုဗစ်ကာကွယ်ဆေးမဖြစ်မနေထိုးရမယ်။ဒါမှမဟုတ်ကိုဗစ်ကူးစက်မှုမရှိဘူးဆိုတော့ပုံမှန်ဆန္ဒရမယ်ဆိုတဲ့အမိန့်ကိုအာခံပြေးတပ်ဖက်ရဲ့အမိန့်ကိုမလိုက်နာဖို့တံပြန်အမိန့်ထုတ်ခဲ့ပါတယ်။ Arkansas ပြည်နယ် Republican အုပ်ချုပ်ရေးမှူး Asa Hutchinson ကတော့အလုတ်ရှင်တွေကမဖြစ်မနေကာကွယ်ဆေးထိုးရေးသတ်မှတ်ချက်ပေါ်တားမြစ်တာကိုသူတော့မထောက်ခံဘူးလို့ပြောပါလေ။ဒါပေမဲ့ဖက်ဒရယ်အစိုးရကမဖြစ်မနေဆေးထိုးရမယ်ဆိုပြီးကာကွယ်ဆေးတွေသတ်မှတ်တာကိုလည်းသူကတော့ကန့်ကွက်တယ်ဆိုပြီး ABC ရုပ်သံကိုပြောပါလေ
။ States are sometimes coming in and saying
အလုတ်ရှင်တွေကအလုတ်သမားတွေကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုပြီးပြောနိုင်တဲ့အခြေအနေမရှိဘူးဆိုပြီးတော့ပြည်နယ်တွေမှာတခါတလေပြောနေတာတွေရှိပါတယ်။ကျွန်တော်တော့ဒါကမှားတဲ့လမ်းကိုဦးတည်နေတာပါ။ဒီကိစ္စအခြေတင်ငင်းကုန်နေတာကလက်တွေ့မကျသလိုမူအားဖြင့်လည်းမှန်ကန်တဲ့ကိစ္စမဟုတ်ပါဘူ
းအမေရိကန်ပြည်ထောင်စုအစားအစာနဲ့ဆေးဝါးကုကေရေးဌာန FDA ရဲ့ကြံပေးအဖွဲ့ကတော့ Johnson & Johnson COVID-19 ကာကွယ်ဆေးထိုးထားတဲ့အသက်18နှစ်နဲ့အထက်ရွယ်တွေကိုသူတို့စီးစားထိုးပြီးအနည်းဆုံး2လအကြာမှာနောက်ထပ်အားဖြည့်ကာကွယ်ဆေးထိုးဖို့ထောက်ခံကြံပြုထားပါတယ်ပြီးခဲ့တဲ့ဩဂုတ်လအတွင်းအမေရိကန်သမ္မတအင်ဂျီနီယာကအမေရိကန်ပြည်သူတွေအားလုံးကိုဗစ်အားဖြည့်ကာကွယ်ဆေးထိုးရမယ်ဆိုပြီးကြေညာခဲ့ပြီးတဲ့နောက်အခု Johnson & Johnson COVID-19 ကာကွယ်ဆေးထိုးတဲ့သူတွေအားဖြည့်ကာကွယ်ဆေးထပ်ထိုးဖို့ကိစ္စ FDA ကြံပေးအဖွဲ့တိုက်တွန်းချက်ထွက်လာတာဖြစ်ကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုနားဆင်ကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့အင်္ဂါညစကားဝိုင်းကိုတင်ဆက်ပေးကြပါမယ်ပြည်သူလူထုကိုမျက်နာမူသူတွေကသာတရားဝင်တက်မတော်သားတွေဖြစ်ပြီးတော့သူတို့ဒါလျင်တက်မတော်ရဲ့အနာဂတ်ကိုဖန်တီးခွင့်ရှိသူတွေဖြစ်တာကြောင့်ဒါကိုကင်ဆွဲပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်တပ်အကြီးအကဲတွေကိုတာဝန်ကနေရက်စဲတယ်ဆိုတဲ့ကြေညာချက်ကိုထုတ်ခဲ့တာဖြစ်ပါတယ်လို့ပြည်သူစစ်သားအဖွဲ့ကဗိုလ်ကြီးညီတုတက VOA ကိုပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင
်ဝင်းညီတုတက VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျေးဇူးပါဆရာ
ဆိုတော့ဒီကတဲ့ရပိုင်းကဗိုလ်ကြီးတို့ဒီပြည်သူစစ်သားအဖွဲ့ကနေပြီးတော့ကြေညာတဲ့ဆောင်ထုတ်တာကျွန်တော်တွေ့ပါတယ်အဲဒါကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်တပ်အကြီးအကဲတွေကိုတာဝန်ကရက်စဲလိုက်တယ်ဆိုတဲ့ကြေညာချက်ပေါ့နော်ဆိုတော့ပြည်သူစစ်သားအဖွဲ့အနေနဲ့ လာမြန်မာတနိုင်ငံလုံးအတိုင်းတာမှာဘယ်လိုမျိုးဟလာတာဝန်ခံမှုတာဝန်ရယူမှုရှိတဲ့အတွေ့ဒီလိုကြီးညာချက်မျိုးထုတ်တယ်လို့ပြောနိုင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဗျဒီကျွန်တော်တို့အခုဆိုလို့ရှိရင်ပြည်သူဘက်ကိုရက်တည်လာတဲ့တကယ်ပြည်သူစစ်သားတွေဒီထောင်ထဲချီပြီးရှိနေဖြစ်သွားတယ်ဒါအပြင်ဒီစစ်တပ်ချင်းမှာစစ်ဘုရုပ်တွေရဲ့ဟလာကန့်တတ်မှုတွေကြောင့်မလို့ဟိုပြည်သူဘက်နဲ့မရက်တည်နိုင်တဲ့အရာကြီးစစ်တီထောင်ပေါင်းများစွာတော့ရှိပါသေးတယ်ဆိုတော့သူတို့ရဲ့ကိုစားကျွန်တော်တို့ကဒီကြေညာချက်ကိုထုတ်တာပေါ့တကယ်တမ်းကျတော့ကျွန်တော်တို့သာလေတရားဝင်တဲ့ဒီပြည်သူတက်မတော်သားတွေဖြစ်ပါတယ်လက်ရှိပြည်သူကိုတက်ဖြတ်နေတဲ့အတိုင်းပြည်ကိုဖျက်ဆီးနေတဲ့ uniform with တွေကဒါစစ်သားတွေမဟုတ်ပါဘူးသူတို့ဟာစစ်သားကောင်းတွေမဟုတ်အဲ့တော့ကျွန်တော်တို့ဒီထွက်လာတဲ့သူတယောက်ပဲဖြစ်ရှိနေပါစေတရာပဲရှိနေပါစေဒီတိုင်းပြည်ကိုမျက်နှာမူတဲ့ပြည်သူလူထုကိုမျက်နှာမူတဲ့သူတွေရတာဒီကျွန်တော်တို့တရားဝင်တက်မတော်သားတွေဖြစ်ပြီးတော့ကျွန်တော်တို့ကသာလျှင်ဒီတက်မတော်ရဲ့အနာဂတ်ကိုဟိုခံတီးခွင့်တက်မတော်ရဲ့တက်မတော်ကိုပြုစုပြောင်းထောင်ခွင့်ရှိတဲ့သူတွေဖြစ်တယ်ဒီအတွက်ကြောင့်မလို့ကျွန်တော်တို့ကကျွန်တော်တို့ရဲ့ legitimacy ကျွန်တော်တို့ရဲ့တရားဝင်မှုကိုကိုက်ဆွဲပြီးတော့မှဒီကြေညာချက်ကိုထုတ်တာဖြစ်ပါတယ
်ဆိုတော့ဒီကြေညာချက်ကအခုပြောဆိုထုတ်တော့ကုစားပြုကော်မတီစီယာ PH တခါဂျာကာလာအမျိုးသားညွှန်ရေးအစိုးရ NUG ဆိုရတာအပြင်နောက် PDF အဖွဲ့အစည်းတွေရှိတယ်။တခါတိုင်းသားလက်နက်ကိုင်အဖွဲ့အစည်း EAO တွေရှိတယ်။ဒါဒီလိုမျိုးအဖွဲ့အစည်းတွေနဲ့ရောဆက်ဆံမှုရှိပါလားခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်မှုတွေရှိပါတယ်ခင်ဗျာ။ဒီကြေညာချက်ကိုကျွန်တော်တို့မထုတ်ခင်မှာဒီ NUG တရားရေးဝန်ကြီးနဲ့ကျွန်တော်တို့ဒါဆွေးနွေးတိုင်ပင်ပြီးတော့မှထုတ်ခဲ့တာမျိုးရှိပါတယ်ခင်ဗျာ။
ဟုတ်ဆိုတော့ခုနကတော့ဝေးပြောတော့တဲ့အထက်မှာဟလာ NUG တရားရေးဝန်ကြီးနဲ့ပြောဆိုခဲ့တယ်ညှိနှိုင်းခဲ့တယ်ဆိုတော့ NUG တရားရေးဝန်ကြီးကလည်းပဲပြန်ပြောခဲ့တယ်ဆို NUG တရားရေးဝန်ကြီးဘက်ကဥသိမ်းမှုပေါ့နော်သူ့ဘက်ကဘယ်လိုမျိုးဘူကြီးတို့ကိုဒီညာချက်ထုတ်ဖို့အတွက်အကြံပြုခဲ့တာမျိုးရှိပါလဲခင်ဗျအ
ဓိကတော့ကျွန်တော်တို့ဒီပုံမှန်အနေနဲ့ပတ်သက်တဲ့ကိစ္စဖြစ်ပါတယ်အထူးသဖြင့်ဒီဥပဒေပုံမှန်အနေနဲ့ပတ်သက်တဲ့အခါမှာတော့ကျွန်တော်တို့ကဒီဆွေးနွေးတိုင်ပင်ခဲ့တဲ့သဘောပါပဲခင်ဗျအကျန်တဲ့ကျွန်တော်တို့ရဲ့ဒီတော်ဝင်ရက်စဲတဲ့ကိစ္စတွေကတော့ကျွန်တော်တို့ရဲ့သဘောထားဖြစ်ပြီးတော့အဲ့ဒီသဘောထားအပေါ်မှာလည်းသူ့အနေနဲ့ထက်လောင်းပြီးတော့မှဒါဟာလုတ်တဲ့ကိစ္စဆိုတာမျိုးကျွန်တော်တို့ကိုဆွေးနွေးပါတယ်ပြီးတော့ဆရာစီကကျွန်တော်တို့အကြံဉာဏ်ယူခဲ့ပြီးတော့မှဒီကြေညာချက်ကိုထုတ်ခဲ့ရပ
ါဆိုတော့ပြည်သူစစ်သားအဖွဲ့ကဒီ NUG ကာကွယ်ရေးဝန်ကြီးဌာနရဲ့လက်အောက်မှာရှိနေတာပါလားခင်ဗျ
ဟုတ်ကဲ့ဗျဟိုကျွန်တော်တို့ကဒီ NUG ရဲ့ဒီလက်အောက်ရဲ့အဖွဲ့ကြီးတစ်ခုအနေနဲ့မဟုတ်ဘဲနဲ့ NUG အစိုးရဟိုပူပေါင်းဆောင်ရွက်နေတဲ့နောက်ကကျွန်တော်တို့ပြည်သူလူထုပြုံချီတဲ့အစိုးရတစ်ခုရဲ့ဒီအစိုးရတစ်ခုနဲ့အတူကျွန်တော်တို့တွဲလုံနေတဲ့သဘောပါပဲခင်ဗျာ
ဟုတ်ကဲ့ဆိုတော့ဘုရားတို့ပြည်သူစစ်သားအဖွဲ့ကကမယ်သူတွေနဲ့ဖွဲ့ထားတာပါလေ
ကျွန်တော်တို့ပြည်သူစစ်သားအဖွဲ့မှာအခုဒီ defection လောက်လာတဲ့တက်မတော်အရာရှိနေနောက်တစ်ခါဒီအရာရှိစစ်တီနေနောက်တစ်ခါဒီပြည်သူစစ်သားဇနီးတွေပေါ့တကယ်တော့ကျွန်တော်တို့ကနှစ်ဖွဲ့ရှိပါတယ်ဒီပြည်သူစစ်သားရောကျွန်တော်တို့ဒီပြည်သူစစ်သားဇနီးများရောနှစ်ဖွဲ့ရှိပါတယ်ခင်ဗျာဆိုတော့ဒီထွက်လာတဲ့မိသားစုတွေရောအလုံးပေါင်းပြီးတော့မှဖွဲ့စည်းကြတာဖြစ်ပါတယ
်ဆိုတော့ဒီအခုဘုရားကြီးကပြောသလိုပဲတက်ကနေပြီးတော့ပြပြောင်းလာတဲ့လူတွေတက်ကနေပြီးတော့ကူးလာတဲ့လူတွေဆိုတော့အဲ့ဒီလူတွေကိုတက်ဖက်ကနေပြီးတော့ပြောတာရှိပါတယ်ဟလာရာဇဝတ်ပြေးတွေအမှုနဲ့ဒိန်းဆောင်နေတဲ့လူတွေဆိုပြီးတော့တက်ဖက်ကဆွဆွဲပြီးတော့ပြောတာရှိပါတယ်ဒီပေါ်မှာဘုရားကြီးဘယ်လိုတုံ့ပြန်ကြမှာလဲ
ကျွန်တော်အစောကဖြေခဲ့သလိုပဲကျွန်တော်တို့ကလည်းဒီတရားဝင်တက်မလို့သားတွေဖြစ်ပါတယ်ကျွန်တော်တို့ဒါလည်းဒါနိုင်ငံကိုမျက်နှာမူခဲ့တဲ့တက်မလို့သားတွေဖြစ်ပါတယ်ဆိုတော့အခုချိန်မှာတော့မတရားမှုကကြီးစိုးနေတဲ့ကာလမတရားမှုကဟိုကျွန်တော်အနိုင်ဟိုနည်းနည်းလေးပေါ့နော်ဒီသူတို့လွှမ်းမိုးနိုင်တဲ့ကာလဖြစ်နေတာဖြစ်ပါတယ်အဲ့တော့ဒီချိန်နေမှာတော့သူတို့ပြောသလိုမျိုးကျွန်တော်တို့ဟာစစ်ဘက်ဥပဒေကိုချိုးဖောက်တဲ့သူတွေစစ်ပြေးတွေဖြစ်နေပါလိမ့်မယ်တကယ်တမ်းကျတော့ကျွန်တော်တို့ဒီဟလာပြည်သူမျက်နှာကိုကြည့်ပြပြီးတော့မှပြည်သူလူထုကဟိုရွေးကောက်တင်မြှောက်ထားတဲ့ပြည်သူအစိုးရနဲ့ကျွန်တော်တို့ပြည်သူအစိုးရစီကိုကျွန်တော်တို့ကခိုလုံခဲ့တာဖြစ်ပါတယ်ကြာ
ဆိုတော့ဘိုးကြီးညီတူတာကိုယ်တိုင်ကကျွန်တော်သိထားသလားပေါ့နော်ပြည်သူစစ်နဲ့စိတ်သက်စစ်စင်ရေးဌာနမှာလှုပ်ခဲ့တယ်လို့ကျွန်တော်သိထားတယ်ဟုတ်တယ်နော
်ဟုတ်ပါတယ်အဲ့ဌာနအောက်ကတက်ရင်းမှာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဘိုးကြီးကိုယ်တိုင်ကအဲ့ဒီမှာလှုပ်နေရင်းနဲ့ဘယ်လိုစိတ်သဘောထားပြောင်းပြီးတော့အခုလိုမျိုးကူးပြောင်းလာတာပါ
တကယ်တမ်းကြတော့ဗျာကျွန်တော်ကတက်သေးကိုစဝင်ကလေးကဒီစစ်တပ်ပေါ်အထူးသဖြင့်တက်မတော်ကိုပြုပြင်ပြောင်းလဲလူစိတ်ရှိတဲ့လူငယ်မျိုးဆက်အရာရှိတစ်တယောက်ဖြစ်ပါတယ်ကျွန်တော်ဒီတက်သေးမှာကျွန်တော်တောက်လျှောက်
တော့အရာရှိငယ်အချင်းချင်းမှာဒီတက်မလို့ဟာဘာတွေပြောင်းလဲတင်လဲဆိုတာကိုကျွန်တော်အမြဲတမ်းဆွေးနွေးတဲ့အခါမှာကျွန်တော်တက်တက်ကြွကြွဟိုဆွေးနွေးတဲ့တက်မလို့ဘူးဒီထက်ပိုကောင်းစီရင်းတဲ့လူတွေမှာပါပါတယ်အဒီအတွက်ကြောင့်မို့ကျွန်တော်ကအမြဲတမ်းဒီတက်မလို့ပုံရိပ်ကောင်းအောင်ဘယ်လိုလုပ်ရမလဲဆိုတာကိုဟိုစဉ်းစားနေခဲ့တဲ့သူပါအဲ့တော့ကျွန်တော်တို့ဒီအာနာသိမ့်မှုဖြစ်စဉ်ဖြစ်လာတဲ့အခါမှာကျွန်တော်အနေနဲ့ဒီဟာဒီတက်မလို့ရဲ့အနာကက်ကြရှုံးတော့မယ်တက်မလို့ရဲ့ပုံရိပ်ကလုံးဝဟိုပျက်စီးရောမယ်ဆိုတော့ကျွန်တော်ဟိုနားလေပါတယ်ဒီလိုနားလေတဲ့အခါမှာဒါကိုလက်ပတ်ကြည့်မနေနိုင်ဘူးကျွန်တော်နော်အထူးသဖြင့်ဒီပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်နော်ဟိုပျက်စီးနေတယ်ဟာပြည်သူကိုတတ်ဖြတ်နေတဲ့အခါမှာတက်မတော်နဲ့နော်ကျွန်တော်တို့နိုင်ငံတော်ကိုရှင်လာရင်ဘာကိုရွေးမလဲဆိုကျွန်တော်နိုင်ငံတော်ပဲရွေးမယ်အဲ့တော့အဲ့လိုနိုင်ငံတော်ကိုရွေးချင်းဟာလဲတက်မတော်ပိုကောင်းလာဖို့အတွက်ပဲတကယ်တမ်းကျတော့အဲကျွန်တော်ဒီလိုမျိုးဒီမတရားတဲ့စစ်ဘုတ်ချုပ်တွေရဲ့အမိန့်ကိုဆန့်ကျင်နေရဆိုတာလဲတက်မလို့ကောင်းမှုအတွက်ပဲအဲ့တော့လက်ရှိအခြေအနေမှာကျွန်တော်ဒီတက်မလို့မကောင်းတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ဒီတက်မလို့ကိုဆန့်ကျင်နေရမှာအဲတစ်ချိန်မှာတက်မလို့ဟာသူ့ရဲ့ဟလာအယူဆတွေအတွေးခေါ်တွေပြည်သူပေါ်မှာပြန်ပြီးမျက်နှာမူတဲ့အခါမှာဒီတက်မလို့ကျွန်တော်တို့ကပြန်လည်ပန့်ပိုးသွားမယ်သူလဲမှာပါပါတယ်အဲ့တော့အဓိကအချက်အနေနဲ့ပြောလို့ရှိရင်တော့တိုင်းပြည်နဲ့ကျွန်တော်တက်မလို့နဲ့အဖွဲ့အစည်းနဲ့ဟလာတိုင်းပြည်နဲ့ရှင်လာတဲ့အခါမှာကျွန်တော်ဒီတိုင်းပြည်ကိုယူရမယ်ဆိုတဲ့အစိတ်ဓာတ်နဲ့အတွေးခေါ်နဲ့ကျွန်တော်ကတိုင်းပြည်ဘက်မှာရက်ခဲ့တာဖြစ်ပါတယ်ဗျ။ဟု
တ်ကဲ့ကျွန်တော်ထပ်ပြီးတော့ရှင်းရှင်းလေးပဲဘူကြီးဆရာပြေကိုတည်ကြည့်ပါရစေ။ဆိုတော့ဘူကြီးဒီတပ်ဖက်ကဆွဆွဲတယ်လို့ဟလာရာဇဝမှုကျူးလွန်လို့ဟလာအမှုတစ်ခုခုရှိလို့ထပ်ပြေးလာသူလို့မဟုတ်ဘူးလို့ဘူကြီးအခိုင်မာပြောနိုင်ပါလား။
တေကြတော့ဗောဗျတေကြတော့ဗော။ဘာကြောင့်လဲဆိုတော့ကျွန်တော်ကတက်ထဲမှာဟိုအပြစ်မှုဘာတစ်ခုမှမရှိခဲ့ပါဘူး။အဲကျွန်တော်ထွက်လာတဲ့အချိန်မှာဒီစစ်တပ်ဘက်ကနေပြီးတော့မှရုတ်တံနေတရင်စာတွေကနေပြီးတော့ကျွန်တော်ကိုသူတို့ကြင်ညာတာရှိပါတယ်ဒါကျွန်တော်မှတ်မိတဲ့လောက်တော့ကျွန်တော်တယောက်တည်းကိုပဲကြင်ညာတယ်လို့ကျွန်တော်ထင်တယ်အဲ့နောက်ပိုင်းမှာကြင်ညာတော့မတွေ့ပါဘူးအဲ့ကြင်ညာချက်မှာတော့မှသူတို့ဟာကျွန်တော်ရဲ့ပြစ်မှုတစုံတရာဘာတစ်ခုမှတရားဝင်ဖော်ပြနိုင်ခြင်းမရှိပါဘူးပြစ်မှုရှိလို့ထွက်သွားတယ်ဆိုတာမျိုးသူတို့ဖော်ပြနိုင်ခြင်းမရှိပါဘူးခင်ဗျဟု
တ်ကဲ့ဆိုတော့အခုဆိုရင်ဟလာမြို့ပေါ်မှာလည်းပဲဟိုတိုက်တာခိုက်တာတွေတတ်တာဖြတ်တာတွေရှိတယ်ရှေ့ထဲမှာလည်းပဲကြောက်ကြတိုက်ပွဲတွေရှိတယ်မြို့ထဲမှာဖောက်ခွဲတာတွေဟလာဒလန်လို့ဆွဆွဲပြီးတော့လုံကြန်တာတွေစစ်တပ်တရင်ပေးဆိုပြီးတော့ဟိုတပ်ပစ်တာတွေဓာတ်တွေရှိနေတယ်ဆိုဒီခြေပေါ်မှာရောဘိုးကြီးတို့ဘယ်လိုသဘောထားပါလဲ
ဒါကတော့နှစ်ပိုင်းပေါ့ခင်ဗျာနော်ကျွန်တော်တို့ဒီဟိုတော်လဲရေးရဲ့ပုံစံကတော့ဟိုလက်နက်ကင်လမ်းစဉ်ကိုကူပြောင်းသွားတဲ့အခါမှာဒီလက်နက်ကင်လမ်းစဉ်ရဲ့သဘောတဘာဝရဒီဘေးထွက်ဆိုးကျိုးကတော့အနေငယ်ရှိနိုင်ပါတယ်။သို့တော့ဒီဘေးထွက်ဆိုးကျိုးကတော့ဒီတော်လန်ရေးကိုပုံပြောင်းသွားစေတဲ့နောက်တစ်ခုကဒီအချမ်းဖက်ကိုအချမ်းဖက်မှုကိုရောက်သွားစေတဲ့လောက်ထိတော့ဆိုးကျိုးအဲ့လောက်ကြီးကျွန်တော်တို့မတွေ့ရသေးပါဘူး။အဲ့တော့တချို့တော့ဟလာဒီတော်လန်ရေးရဲ့ပေါ့နော်ပုံစံဒီအနာသက်တွေမှာတော့ခုနပြောတဲ့ဆိုးဝင်စရာကိစ္စတွေလည်းကျွန်တော်တွေ့ရပါတယ်။သို့တော့တကယ်တမ်းဒီ NUG ရဲ့ဟလာဒီ MOD အောက်မှာရှိနေတဲ့နောက်တစ်ခါ MOD နဲ့တွဲလုပ်နေကြတဲ့ PDF တွေမှာ code of contact ကောင်းကောင်းရှိပါတယ်နောက်တစ်ခါဒီကျွန်တော်တို့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေရောစသဖြင့်အကုန်လုံးတည်တော့ကျွန်တော်တို့ဒီ code of contact ကိုအခြေခံပြီးတော့မှဟိုတွားဖို့အတွက်စူးစမ်းနေကြတာတွေ့ပါတယ်အဲ့တော့လောလောဆယ်မှာတော့ဟိုကျွန်တော်တို့ပြောနိုင်တာကတော့လက်နက်ကိုင်လမ်းစဉ်ကကျွန်တော်တို့ကဟိုရွေးချယ်စရာမရှိလို့ရွေးလဲရတာဖြစ်တယ်ဒီအတွက်ကြောင့်မလို့ဒီလိုမျိုးလက်နက်ကင်ကိုအကြောင်းဖန်လာအောင်လုပ်တဲ့သူတွေရပဲဟိုတကယ်တည်ရခံအစ်စ်ပါတကယ်တမ်းကျတော့ဟိုကျွန်တော်လည်းအများနဲ့ပြောနေတယ်ကျွန်တော်တို့လူငယ်တွေဟာဟိုဖြစ်နိုင်လို့ရှိရင် Apple Pencil နဲ့ဟလာကီးဘုတ်ကင်ချင်တဲ့သူတွေကြီးပဲဒီတနက်ကင်မှုဆိုတော့သူတို့စိတ်ကူးရင်ခဲ့ကြမှာမဟုတ်ဘူးအဲ့တော့လက်ရှိချိန်မှာသူတို့ဒီတနက်တွေကင်နေရတယ်အာနောက်တစ်ခါဒီစစ်တပ်နဲ့ပူးပေါင်းတဲ့သူတွေကိုသူတို့ပြန်ရှင်းလင်းနေရတယ်ဆိုတာဟာအဓိကတည်ရခံဒီဟိုဒီစစ်တပ်ရဲ့အာဏာသိမ်းမှုပါပဲဒီရဲ့ဘေးထွက်ဆိုးရှိုးတွေလို့ပဲကျွန်တော်ပြောချင်တယ်ဗျ
ဘီဒီယိုဘီဒူးစစ်သားအဖွဲ့မှာနိုင်ငံရေးရွယ်ချက်ရှိတယ်ဆိုရင်အဲ့ဒါကိုပြောပြလို့ရပါလား
ကျွန်တော်တို့ကနိုင်ငံရေးရွယ်ချက်မရှိဘူးခင်ဗျာကျွန်တော်တို့အနေနဲ့ကဟိုတိုင်းပြည်ကောင်းမှုအတွက်လက်ရှိမှာဒီစစ်ဘုံချုပ်တည်ရဲ့အမိန့်ကိုဆန့်ကျင်ဖို့နော်ကျွန်တော်တို့စစ်ကောင်စီကိုကျွန်တော်တို့ဟိုဆန့်ကျင်ဖို့လိုအပ်လို့ဆန့်ကျင်တာပဲဖြစ်ပါတယ်ကျွန်တော်တို့တွေဟာဒီနိုင်ငံရေးအရာပေါ့နော်ဟိုတစုံတရာဟိုရည်မှန်းထားတာမျိုးရည်ရွယ်ထားမျိုးလုံးဝမရှိပါဘူးကျွန်တော်တို့ရဲ့အယိုးရှင်းဆုံးဆန္ဒကတော့တပ်မတော်သားကောင်းဖြစ်ခြင်းနဲ့ပြည်သူသားကောင်းဖြစ်ခြင်းနဲ့အဲ့တော့ပြည်သူတယောက်ပေါ့နော်အင်မတန်တိုင်းပြည်ပေါ်ကိုကြည့်ရဲ့ပြည်သူတယောက်ဖြစ်ခြင်းနဲ့ဒါအယိုးရှင်းဆုံးဆန္ဒပဲ
ဟုတ်ကဲ့ ဆိုတော့လက်ရှိမှာကတိုင်းပြည်ကမတိမငြိမ်အခြေအနေရောက်နေတာပေါ့နော်တဖက်နဲ့တဖက်ယုံကြည်မှုဆိုတာကလုံးဝပျောက်သွားတဲ့အခြေအနေဖြစ်နေတယ်ဒီအခြေအနေကနေပြီးတော့ဟလာတည်ငြိမ်တဲ့ရာဥပဒေစိုးမိုးရေးပြန်ဖြစ်လာနိုင်မယ်အလားအလာပေါ်မှာရောဘူကြီးဘလို့သုံးသပ်ပါတယ်ခင်ဗျအ
ဲ့ဒီဟာကတော့ခင်ဗျကျွန်တော်တို့ဒီစက်တက်ဖူးဒီမင်းအွန်လိုင်းပေါ့နော်ဟိုမင်းအွန်လိုင်းနဲ့ကျွန်တော်တို့ဒီစက်တက်အကြီးကြီးတွေပဲပေါ်မှာပဲမူတည်တယ်ခင်ဗျသူတို့အနေနဲ့လက်ရှိဖြစ်နေတဲ့ဖြစ်စဉ်အပေါ်မှာပြန်သုံးသပ်လိုက်မယ်ဆိုရင်ဟိုပြည်သူတွေသူတို့နေရာမဖယ်မပေးခြင်းဒီစက်တက်ကနေပြီးတော့သူတို့ဟလာမစွန့်ခွာသေး၍ဆက်ပြီးတော့သွားနေမှာပဲကျွန်တော်တို့ဟိုရက်တက်မှုဆိုတာလုံးဝလမ်းမမြင်တော့ကျွန်တော်ဟိုရက်တက်နိုင်ကြလေအကြောင်းမရှိလာတော့အဲ့တော့ဒါစီတိုင်းပြည်တွက်လည်းအင်တန်နစ်နာတယ်တက်မလို့တွက်လည်းအင်တန်နစ်နာတယ်ဒီအတွက်ကြောင့်မလို့တက်မလို့သားတွေအနေနဲ့အနည်းဆုံးတော့ကျွန်တော်တို့ဒီစစ်တပ်ကယာရုအကြီးပိုင်းတွေဟာစစ်တပ်ကိုစွန့်ခွာလိုက်ပါသူတို့ပုံစံတနည်းငယ်ပေါ့ဥပမာနိုင်ငံကထွက်ပြေးတာပဲဖြစ်ဖြစ်လက်ခံနိုင်ပါတယ်ပြည်သူကဆိုတော့ဒီလိုပုံစံမျိုးလုံးမှာပဲကျွန်တော်တို့ကဟိုပြည်သူအနေနဲ့ကျင့်တတ်နိုင်မှာဖြစ်ပါတယ်အဲ့လိုမဟုတ်ဖဲနဲ့ဒီစစ်တပ်ကဒီထိပ်ပိုင်းတွေဟာအခုလက်ရှိရှိတိုင်းပဲရာဟုတောင်ဝင်တွေဆက်ရှိနေအောင်ပဲပြည်သူရဲ့ဆန္ဒတွေကိုမျက်ကွယ်ပြုနေအောင်ပဲဆိုရင်တော့ပြည်သူနဲ့တက်မတော်ဟာထိတ်တဲတွေ့လာတဲ့အနေအထားပဲဖြစ်လာမှာခင်ဗျအဲ့တော့ဟိုပြည်သူနဲ့တက်မတော်တစ်ခုခုကဟိုကျွန်တော်တို့မဖြစ်မနေပေါ့နော်ဒီတက်ခွင်းတွေကိုရောက်ပြီးတော့မှစီချင်းထိုးရမယ့်အနေအထားဒါဟာတောက်လျှောက်ဖြစ်နေမှာပဲခင်ဗျအဲ့တော့အဲ့လိုဖြစ်တဲ့အလားဟိုပါပေါ့အလားလားပေါ့အဲ့လိုမျိုးဖြစ်လာမယ်ဖြစ်စဉ်ကိုရှောင်လွှဲနိုင်မှုတစ်ခုလေကတော့အတ္တသာဆုံးနီလန်ပေါ့နော်ဟိုကတော့ဒီစစ်ဘုံကျုပ်တွေကိုယ်တိုင်နိုင်ငံကနေစွန့်ခွာပြီးတော့မှဟိုတခြားနိုင်ငံအစိုးရတွေမှာတွားပြီးတော့ရှောင်တင်းတာအကောင်းဆုံးပဲဗ
ျကျေးဇူးပြီးတော့ခုပဲကျေးဇူးတင်ပါတယ်ဝင်းညီဒုတာ
ကိုကြကြသိန်းစီစဉ်တင်ဆက်ခဲ့တဲ့အင်္ဂါညစကဝိုင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။သောရရှင်နေအနေနဲ့ကျမတို့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်းတလဲပြောပြပေးပါရှင
်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရသူတွေကထောင်ထဲချတဲ့အကျဉ်းသားတွေကိုမနေ့အောက်တိုဘာ17ရက်နေ့ကစလို့ပြန်လွတ်ပေးနေတာမှာပြန်လွတ်လာတဲ့တချို့အကျဉ်းသားတွေကိုထောင်ပို့ဝတင်ပြန်လဲဖမ်းဆီးတာတွေရှိနေပါတယ်။မန္တလေးတိုင်းမိထီလာမြို့အကျဉ်းထောင်ကနေမနေ့ညနေပိုင်းကပြန်လွတ်လိုက်ပေးလိုက်တဲ့အကျဉ်းသား34ဦးတွေက12ဦးကိုအကြမ်းဖက်ဥပဒေအပါအဝင်တခြားအမှုတွေနဲ့ချက်ချင်းပြန်ဖမ်းလိုက်ပါတယ်။အဲဒီလိုဖမ်းခံရသူတွေတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်အမတ2ဦးလဲပါဝင်ပါတယ်။အလားတူပဲကရားပြည်နယ်လောင်ကောအကျဉ်းထောင်ကပြန်လွတ်ပေးသူ2ဦးကိုလည်းတခြားအမှုတွေနဲ့ဖမ်းဆီးလိုက်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့စစ်ပွားရေးအကြမ်းတဲတွေဖြစ်ပေါ်လာအောင်နိုင်ငံခြားကကြောရောနောက်ခံလှုပ်ဆောင်နေတယ်လို့စစ်ကောင်စီကခံထားတဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးကပြောပါတယ်ရိုက်တာသတင်းဌာနနဲ့တရားပြုလုပ်တဲ့ online interview မှာဝန်ကြီးဦးအောင်နိုင်ဦးကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပေမဲ့ဘယ်နိုင်ငံခြားတန်းပြည်တွေနဲ့အတိုက်ခံအင်အားစုတွေကနောက်ခွေကနေလှုပ်ဆောင်နေကြတယ်ဆိုတာကိုတော့အတိအလင်းပြောဆိုခဲ့ခြင်းမရှိပါဘူး COVID-19 တတိယလိုင်းတန်းခံနေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲဆန်းသတ်မှုပေါင်း 19,624 ခုကိုပြုလုပ်ခဲ့တာမှာ 1,133 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိရတယ်လို့စစ်ကောင်စီကြမ်းမိုက်ဌာနက7နာရီမှာသတင်းထုတ်ပြန်ပါတယ်။ဒီကနေ့အထိတရားဝင်ဆင်းရဲပို့တွေ့သူပေါင်း 4,908 ဦးရှိသွားပြီဖြစ်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ28ဦးရှိခဲ့တာကြောင့်အခုချိန်ထိသေဆုံးသူစုစုပေါင်း 18,416 ဦးရှိသွားပါပြီခင်ဗျာ။ရန်ကုန်တင်မောပေါ်ကနေပြစ်လို့ရတဲ့ပက်ထိန်ဒုံးကျင်နောက်တစ်စင်းကိုမြောက်ကိုရီးယားကစမ်းသပ်ပြစ်လို့လက်ကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်တောင်ပိုင်းပြည်နယ်တစ်ခုကနေပြီးတော့ဒေသဆန်ကျုံတွေကြီးမနေ့7日18မိနစ်လောက်မှာပြစ်ခဲ့တာလို့ပြောပါတယ်ခင်ဗျာ
သတင်းချင်းညုတ်ကိုကိုစော်ဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ PJ Elias နဲ့ L Santos တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှာတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ကြရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်
This program has come to you.